Welcome to the Voice of America in Burmese.
ဗီယန်ဒီရဲ့သွေသွေကင်းဝေးတဲ့မင်္ဂလာကင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်မတ်လ29ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းလူမီတာ30.40 48တို့ကနေဓာတ်ရိုက်နားဆင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါဒီနေ့မနက်ခင်းနားဆင်ရမယ့်သတင်းတွေမှာတော့အာနာသိန်းစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းနေတဲ့လုပ်ရက်တွေအများရပ်တန့်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကထပ်မံတတိပေးလိုက်တဲ့သတင်းနဲ့အတူမင်းညတော်ကဒလမြို့နယ်မှာဘယ်လိုအခြေအနေတွေဖြစ်ခဲ့ပါသလဲ
ကျွန်တော်အဲ့ဒီသတင်းကြောင်တက်နေနေကနေ15လောက်ဒီကောင်တွေတိကွင်းတာကိုကျွန်တော်ပြန်လာတဲ့ချိန်သတင်းတိကျတော့12ယောက်လောက်လို့တော့ပြောတယ်ကိုကြီးတယ်ဒလမှာကိုကျုပ်ပန်းကြံတာပေါ့တိုင်းတာတာတဲ့ဒီခိုင်ကြီ
းရန်ကုန်တိုင်းမှာသာမကပဲအခြားနေမြို့တွေမှာပါမင်းညတော်ကပြစ်ခတ်ဖြိုခွင်းတဲ့အခြေအနေတွေကိုစူးစီးတင်ပြဖို့ရှိပါတယ်ဒါအပြင်ကျွန်တော်တို့စိတ်ဝင်စားဖို့ရအခြားဆက်သွယ်မေးမြန်းချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိပ်တန်းအောင်မြန်မာနဲ့နိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်မြတ်သူတို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဒီကနေ့မတ်လ29ရက်နေ့မှာကြာရောက်တဲ့တက်မတော်နေ့မှာစစ်တပ်အနေနဲ့မူလတာဝန်ဖြစ်တဲ့ပြည်သူလူထုကိုစောင့်ရှောက်ဖို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်တချိန်ကမြန်မာလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့အထိမ်းအမှတ်နေ့မှာမြန်မာစစ်တပ်ကအကြမ်းဖက်နှိမ်နင်းမှုတွေကျူးလွန်နေတဲ့အပေါ်အထူးစိတ်ပြတ်မိကြောင်းနဲ့ပြည်သူလူထုကိုအကာအကွယ်ပေးဖို့အတွက်အထူးကိုယ်စားလှယ်ခရစ်စတင်းရှက်နာဘဂနာကညညာချက်ထုတ်ပြန်ပြောဆိုခဲ့တာပ
ါ The special envoy said that ensuring peace and defending the people should be the responsibility of any military but in Myanmar the Tatmadaw has turned against its own citizens women youth and children have been among those killed
ဘယ်စစ်တပ်မှဆိုပြည်သူကိုအကာအကွယ်ပေးပြီးငြိမ်းချမ်းမှုရအောင်လုပ်ပေးရမယ်တာဝန်ရှိပေမဲ့မြန်မာစစ်တပ်ကတော့ကိုယ့်ပြည်သူကိုကိုယ်မတရားချေမှုံးနေပြီးအသက်ခံရတဲ့အထက်မှာအမျိုးသမီးတွေကလေးငယ်တွေလည်းပါဝင်နေတယ်လို့အထူးကိုယ်စားလှယ်ထုတ်ပြန်ချက်ကိုကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖရန်ဟက်ကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောသွားတာပါမြန်မာစစ်တပ်ဘက်ကတော့စနေနေ့ကြာရောက်မဲ့တက်မတော်နေ့အတွက်ဆန့်ကျင်ဆန္ဒပြမှုတွေမလုပ်ဖို့သတိပေးချက်တွေကိုတောက်ကြံနေမှာပဲထုတ်ပြန်ကြေညာနေပါတယ်ဆန္ဒပြမှုတွေမှာမရှိမလတည်ဆုံရတာတွေရှိနေတာကိုသင်ခန်းစာယူဖို့အတွက်သတိပေးထားတယ်လို့ဆန္ဒပြခြင်းနဲ့တာသမီတွေကိုတားဆီးဖို့လဲနိုင်ငံပိုင်မီဒီယာကနေသတိပေးထားပါတယ်တော်လှန်ရေးနေလို့အရင်ကတုံ့နှုံခေါ်ဆိုခဲ့တဲ့တက်မတော်နေမှာစစ်တပ်ကစီးရဲပြပွဲတွေလုပ်ဖို့ရှိနေချိန်မှာပဲပြည်ရင်းတက်ကြွလှုပ်ရှားသူတွေကတော့တနိုင်ငံလုံးအတိုင်းတာနဲ့ဆန့်ကျင်ဆန္ဒပြဖို့လဲပြင်ဆင်နေကြပါတယ်။ကျေတပရင်းတွေကဆန္ဒပြပွဲတွေအတွင်းတည်ဆုံရသူ9ဦးတည်းမနည်းရှိခဲ့တဲ့အတွက်တောက်ချန်နေအထိဆိုစုစုပေါင်းတည်ဆုံရသူက328ဦးရှိပြီလို့ AAPP နိုင်ငံရေးအကြံသားများကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့ဆေးရုံဆေးခန်းတွေအတိုက်ခိုက်ခံနေရတာအတွက်WHO ကပ္ပကျန်းမာရေးအဖွဲ့ကြီးကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ
် WHO says that between the 1st of February and the 24th of March there have been 32 attacks on healthcare facilities and staff resulting in 2 deaths and 6 injuries
WHO ရဲ့ပြောကြားချက်အရ February 1ရက်ကနေ March 24ရက်အတွင်းကျန်းမာရေးဝန်ထမ်းတွေနဲ့ဆေးရုံဆေးခန်းပေါင်း32ခုအတိုက်ခံခံခဲ့ရပြီးသေဆုံးရသူ2ဦးနဲ့ဒဏ်ရာရသူ6ဦးရှိကြောင်းသိရတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖရန်ဟက်ကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒါအပြင်စစ်တပ်အာဏာသိမ်းမှုကပြည်နယ်နဲ့တိုင်း12ခုကဒါဇင်နဲ့ချီတဲ့ဆေးရုံဆေးခန်းတွေနဲ့လူနာတင်ရင်အများအပြားကိုပါထိခိုက်စေကြောင်းလည်းပြောပါတယ်ဆေးရုံတွေမှာစစ်တပ်တွေတက်ဆွဲထားတာအပါအဝင်ကျန်းမာရေးလုပ်သားတွေပေါ်မှာအင်အားသုံးနှိမ်နင်းမှုတွေကိုဆက်ပြီးလုပ်နေတာဟာမြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ကိုအလွန်အမင်းထိခိုက်စေတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာကျန်းမာရေးဆောင်ရှောက်ကုသတဲ့ဌာနတွေကိုဖျက်ဆီးတာနဲ့ကျန်းမာရေးဝန်ထမ်းတွေအပေါ်မှာတိုက်ခိုက်နေမှုတွေကိုရပ်ပြန်မှာဖြစ်တယ်လို့ကျန်းမာရေးလုပ်သားတွေဆေးပစ္စည်းတွေနဲ့ဆေးရုံဆေးခန်းတွေကိုပံ့ပိုးပေးပြီးပြည်သူအလုံးအတွက်ကျန်းမာရေးဝန်ဆောင်မှုပေးနိုင်အောင်လုပ်ဖို့ WHO အကြီးအကဲဒေါက်တာ Tedros Ghebreyesus က အလေးနဲ့ပြောကြခဲ့ကြောင်းလည်းပြောပါတယ်စစ်တပ်အာဏာသိမ်းတဲ့နှစ်လနီးပါးကြာလာချိန်မှာအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွဲမှုတွေရှိနေပေမဲ့ပြည်ရင်းမှာတော့ပုံစံမျိုးစုံနဲ့ဆက်ပြီးဆန္ဒပြကြစေဖြစ်တယ်လို့ပြည်ပရောက်မြန်မာတွေကလည်းရောက်တဲ့ဒေသတွေမှာစုဝေးပြီးအာဏာသိမ်းမှုကိုအဆုံးသတ်ရေးတောင်းဆိုနေကြပါတယ်တောက်ကြံနေကတော့အမေရိကန်နိုင်ငံဝါရှင်တန် DC ဝင်းချင်ပြည်နယ်တွေမှာနေထိုင်သူတွေဟာမတ်လ29ရက်တော်လိုင်းရင်နေအထိမ့်မှတ်အတွက်သမရအင်ဂျူရှေ့မှာစုဝေးပြီးအာဏာသိမ်းထားတဲ့စစ်တပ်ကအကြမ်းဖက်နှိမ်နှင်းမှုကိုခံနေရတဲ့မြန်မာပြည်သူတွေအတွက်အကူအညီပေးဖို့အမေရိကန်အစိုးရကိုတောင်းဆိုခဲ့ကြပါတယ်မြန်မာရေးတက်ကြွလှုပ်ရှားသူတွေဟာအမေရိကန်နိုင်ငံဝါရှင်တန် DC, နယူးယောက်၊ဆန်ဖရန်စစ္စကိုအပါအဝင်မြို့ကြီးတွေမှာအပတ်စဉ်စုဝေးဆန္ဒပြတောင်းဆိုနေကြတာဖြစ်တယ်လို့ဥရောပဒေသတစ်လွှားကမြို့ကြီးတွေနဲ့ဩစတြေးလျ၊ဂျပန်၊ထိုင်း၊ထိုင်ဝမ်နဲ့တောင်ကိုရီးယားရောက်မြန်မာတွေကလည်းသူတို့ရောက်နေတဲ့နိုင်ငံတွေကအစိုးရတွေကိုမြန်မာအရေးအကူအညီပေးဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအရတားအစိုးရကိုဖယ်ရှားပြီးအနာရယူထားတဲ့မြန်မာစစ်တပ်ပေါ်မှာအကြမ်းမဖက်ဆန့်ကျင်နေကြတဲ့ CDM လှုပ်ရှားမှုကိုငင်းကြဲနူဘော့စုချင်းမြင့်မှုအတွက်အမြင့်ဆင်းတင်သွင်းထားပါတယ်။နော်ဝေးနိုင်ငံအော့စလိုတက်တူကပမောက္ခ6ဦးက2022ခုနှစ်နူဘော့ငင်းကြဲစုအတွက် CDM လှုပ်ရှားမှုကိုပေးအပ်ဖို့နူဘော့စုရွေးချယ်ရေးကော်မတီကိုနာမည်ဆင်းတင်သွင်းခဲ့တာဖြစ်ပါတယ်။သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အစိုးရအရာရှိအတော်များများကိုလည်းစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့တာကြောင့်နိုင်ငံတဝန်းအကြမ်းမဖက်ဆန္ဒပြပွဲတွေပေါ်ပေါက်လာရတယ်လို့လည်းဖော်ပြပါတယ်။ဒါကြောင့်ဆီယနာရှင်ကိုအကြမ်းမဖက်တဲ့ဤနဲ့ဆန့်ကျင်ဖို့အတွက် NLD ဘက်ကတိုက်တွန်းခဲ့တယ်လို့အသက်ဆုံးရှုံးနေရတယ်လို့လည်းရေးပါတယ်။အခုလိုအကြမ်းမဖက်တဲ့ဤနဲ့ငင်းချမ်းရေးအတွက်ကြိုးပမ်းနေတဲ့ CDM လှုပ်ရှားမှုကို Nobel ဆုပေးဖို့အတွက်အမြင့်ဆင်းတင်သွင်းခြင်းအဖြစ်အတိအမှတ်ပြုလိုပါတယ်လို့လည်းပမောက္ခ6ဦးရဲ့ကြီးညာချက်မှာဖော်ပြထားပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
VOA American တန်ခါစနေနေ့မနက်ခင်းသတင်းလေးကိုဆက်လက်ကြေညာနေပါတယ်။ဆရာနာတိမ်မှုကိုစန်းကျင်တဲ့လှုပ်ရှားမှုတွေအတွင်းအာဏာပိုင်တွေဖမ်းဆီးသွားသူတွေက350လောက်ကိုရန်ကုန်အင်းစိန်ထောင်ကနေတောက်ကြနေကပြန်လှုပ်ပေးလိုက်ကြောင်းဖမ်းဆီးခံရသူတွေကိုကူညီပေးနေသူတွေကပြောပါရယ်။ရန်ကုန်တိုင်းအတွင်းဖမ်းဆီးခံခဲ့ရပြီးအမှုရင်ဆိုင်နေဆဲသူတွေပါပြန်လွတ်လာတာလို့လည်းတရားလွတ်တော်ရှိနေဒေါ်နီလာခိုင်က VOA ကိုပြောပါရယ်။
322လောက်ရှိနေမှာကျမတို့ခုတရားရုံးရုံးကြီးသွားပြီးတော့ပါဝါလည်းတည်ပြီးပြီးပုံမှန်လည်းကတ်ပြီးသွားပြီနောက်30ရင်းနေ31ရင်းနေပြန်ချိန်လာတဲ့လူတွေလည်းပဲပါလာတယ်9ရင်းနေဖမ်းပါတယ်6ရင်းနေဖမ်းပါတယ်2ရင်းနေဖမ်းပါတယ်3ရင်းနေဖမ်းပါတယ်3ရင်းနေဖမ်းပါတယ်အဲ့လိုအပြားပောက်ကိုလွတ်နေပြီးတော့ဟိုပုံမှန်မကြက်ရသေးတဲ့တရားစွဲမတင်လာတဲ့လူတွေမဟုတ်ခဲနဲ့တရားစွဲတင်လာပြီးသားရုံးကြီးကိုရောက်နေပြီပေါ့နော်ဒီကရုံရင်းတွေပါသွားပြီးသွားပြီးတရားရုံးမှာရှိနေပါวะတင်ပြီးသွားပြီနောက်ထပ်ရုံရင်းဒုတိယရုံရင်းယူပြီးသွားပြီအဲ့ဒီလူတွေပါလွတ်လာတယ်ရှင်ဆန်းကျောင်းပါတယ်နှိုင်ပါတယ်ကြီးမနိုင်ပါတယ်ဆန်းကျောင်းကတော့အများဆုံးပဲ
ဆရာနာသိမှုကိုစန်းကျင်တဲ့လှုပ်ရှားမှုတွေအတွင်းဖန်စီခံရသူအများအများပြန်လွတ်ပေးခဲ့တာဒါဒုတိယအကြိမ်ပါဒီသတင်းပတ်အစောပိုင်းမှာပဲဖန်စီခံရသူ6ဟာကျော်ကိုလည်းအာဏာပိုင်တွေကပြန်လွတ်ပေးခဲ့ပါတယ်အင်းစိန်ထောင်ကပြန်လွတ်လာသူတွေကိုရဲစခန်းမှာခံဝန်ကတိလက်မှတ်ထိုးခိုင်းကြောင်းလဲအမိမဖော်လိုတဲ့တာဝန်ကျရဲအရာရှိသူကပြောပါတယ်နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းလိုက်တဲ့ February 1ရက်နောက်ပိုင်းဖမ်းဆီးခံရသူ2600တက်မနည်းရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂကတော့အရတားအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့ဒီသတင်းပတ်တည်းမှာပဲတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံရေးအချက်အလက်တွေကြုံတွေ့နေရချိန်မှာမွေးစည်းဝါးမှောင်ကုပ်မှုတွေအားကောင်းလာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပေါ်ပေါက်နေချိန် လက်နက်ကန်အုပ်စုတွေနဲ့မူရေးဆေးဝါးမောင်းကိုသူတွေအခွင့်ကောင်းယူမဲ့အလားအလာတွေရှိနေကြောင်းကုလသမဂ္ဂမူရေးဆေးဝါးနဲ့ရာဇဝမှုဆိုင်ရာယုံ UNODC ရဲ့ရှေ့တောင်အာရှနဲ့ Pacific ဒေသတာဝန်ခံ Jeremy Douglas ကပြောပါတယ်
In times of crisis they tend to scale up the production.
အကြက်တဲကြုံရတဲ့ကာလမျိုးမှာထုတ်လုပ်မှုတွေတိုးအောင်လုပ်တာမျိုးရှိပါတယ်။ရှိလာမဲ့နှစ်လသုံးလရေဒိုကာလဖြစ်လာမယ်လို့လည်းခန့်မှန်းထားပါတယ်။ရှမ်းပြည်နယ်ကနေထုတ်လုပ်မှုတွေတိုးလာတာမျိုးစပြီးတွေးလာရနိုင်ပါတယ်လို့ UNODC ရာရှိက AFP သတင်းထတာကိုပြောဆိုလိုက်တာပါ။မြန်မာနိုင်ငံကနေစိတ်ကြွစေတဲ့အကြီးအကျယ်ဝင်ရောက်လာမှာကိုအိန္ဒိယထိုင်းနိုင်ငံကလည်းစိုးရိမ်နေပါတယ်။ကိုဗစ်ကပ်ပြီးကာလလွန်ခဲ့တဲ့6လအတွင်းထိုင်းနိုင်ငံမှာစံချိန်ချိုးလောက်အောင်စိတ်ကြွစေပြားတန်80ကျော်ကိုဖမ်းဆီးရမိခဲ့တာပါ။ထိုင်းနိုင်ငံကနေဇက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားပေမဲ့လည်းမွေးရေးစေဝါမောင်ကိုသူတွေကနှီးမျိုးစုံနဲ့တင်သွင်းဖို့ကြိုးစားတာတွေရှိနေပြီးလာအိုနယ်ဇက်ကနေတဆင့်တင်သွင်းတာတွေလည်းအများအပြားရှိနေတယ်လို့ထိုင်းနယ်ကုလသမဂ္ဂတာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်။တရုတ်နိုင်ငံကလူနည်းစုဝီဂါမွတ်စလင်တွေအရေးကာကွယ်ပြောဆိုတာကြောင့်တရုတ်အစိုးရကပိတ်ဆို့တံခတ်အရေးယူလိုက်တဲ့လွှတ်တော်အမတ်တွေနဲ့နိုင်ငံသားတွေကိုအပြေးအဝါထောက်ခံကြောင်းဗြိတိန်အစိုးရကတောက်ကြနေကကြေညာလိုက်ပါတယ်။တရုတ်အစိုးရကတံခတ်အရေးယူလိုက်တဲ့လွှတ်တော်အမတ်တွေနဲ့တခြားသောဗြိတိရှားနိုင်ငံသားတွေဟာဝီဂါမွတ်စလင်တွေပေါ်လူအခွင့်အရေးကြီးကျယ်ချိုးဖောက်မှုတွေကိုမီးမောင်းထိုးပြတဲ့အရေးကြီးတဲ့အခမ်းအနားမှာပါဝင်ခဲ့ကြသူတွေဖြစ်ပါတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်က Twitter ကတဆင့်ပြောပါတယ်။တရုတ်နိုင်ငံဟာဗြိတိနိုင်ငံသား9ဦးနဲ့ထင်ရှားတဲ့ဗြိတိလွှတ်တော်အမတ်4ဦးကိုဝီဂါလူနည်းစုတွေပေါ်တရုတ်နိုင်ငံရဲ့ဖိနှိပ်မှုနဲ့ပတ်သက်ပြီးအလိန်ညာတွေနဲ့မှားယွင်းတဲ့သတင်းတွေကိုဖြန့်ဝေတယ်ဆိုပြီးပိတ်ပင်အရေးယူခဲ့တာပါ။ဗြိတိရှားနိုင်ငံရဲ့ဝန်ကြီးဒိုမီနစ်ရက်နဲ့တရားရေးဝန်ကြီးရောဘတ်ဘက်လန်တို့ကလည်းတရုတ်နိုင်ငံရဲ့လုံပုံကံမှုနဲ့ပတ်သက်ပြီးအပြင်းထန်ရှုတ်ချခဲ့ပါတယ်။လူအခွင့်အရေးချိုးဖောက်ရတာနဲ့ပတ်သက်ပြီးဗြိတိနိုင်ငံကနိုင်ငံတကာအသိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်နေချိန်မှာတရုတ်အစိုးရကသူ့ကိုဝေဖန်သူတွေကိုပိတ်ဆို့အရေးယူလိုက်ပါတယ်။စီကြံပြည်နယ်ထဲမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံအနေနဲ့သိခမကြဖို့ပြန်လည်ခြေပကျနေဆိုရင်အချက်လက်တွေကိုအတိအပြုစစ်ဆေးဖို့ကုလသမဂ္ဂလူအခွင့်အရေးကော်မရှင်ကိုခွင့်ပြုသင့်တယ်လို့လည်းဒိုမီနစ်ရက်ကတိုက်တွန်းထားပါတယ်။2021ခုနှစ်ရဲ့ပထမရက်ပေါင်း100အတွင်းနိုင်ငံတိုင်းကိုဗစ် -19 ကာကွယ်ဆေးစတင်ထိုးနှံနိုင်မှုအတွက်ကာကွယ်ဆေး10သန်းကိုလှူဒါန်းဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတောင်းဆိုလိုက်ပါတယ်
။ COVAX needs 10 million doses immediately as an urgent
COVAX အစီအစဉ်မှာကာကွယ်ဆေး10သန်းအရေးပေါ်လိုအပ်နေပါတယ်။ဒါမှနိုင်ငံ20မှာကျန်းမာရေးလုပ်သားတွေနဲ့တက်ကြီးရွယ်ဦးတွေကိုလာမယ့်နှစ်ပတ်တွင်ကာကွယ်ဆေးထိုးပေးနိုင်မှာဖြစ်ပါတယ်။ညွန်ကြိုင်းမှုချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်ကတောက်ကြနေတဲ့သတင်းစာမှာပြောဆိုလိုက်တာပါ။ကာကွယ်ဆေးတွေရရှိဖို့အလူအရက်ကြိုးပမ်းနေကြတာကြောင့်ဖြန့်ချီရမှာကြံ့ကြာမှုတွေကြုံတွေ့ရပြီးဆင်းရဲတဲ့တိုင်းပြည်တွေမှာအခက်ကြုံရတယ်လို့လည်း WHO အကြီးအကဲကပြောပါရယ်။ကမ္ဘာတဝန်းကာကွယ်ဆေးတွေဖျက်မှတ်တာသုံးဆွဲနိုင်မှုရည်ရွယ်ထားတဲ့ COVID အစီအစဉ်အတွက်ကမ္ဘာတဝန်းတိုင်းပြည်တွေအနေနဲ့ပိုရှန်တဲ့ဆေးတွေကိုလှူဒါန်းကြဖို့လည်းတိုက်တွန်းထားပါရယ်။
စနေနေ့မနက်ခင်းဒေတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကုအောင်မြတ်သူတို့ပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မြေမြန်ချက်တွေကိုဆက်တိုက်ဆိုဆိုထုတ်လွှင့်သွားမှာပါမြန်မာနိုင်ငံမှာအကြမ်းဖက်ဖြိုခွဲမှုတွေရှိတဲ့ကြားကပဲညာဘက်ဆန္ဒဆန့်ကျင်မှုတွေရှိနေပြီးတောက်ကြနေညာကပြစ်ခတ်နေနေမှုအတွင်းသေဆုံးသူတချို့ရှိခဲ့တဲ့အကြောင်းကိုတင်ပြခြင်းပါတယ်ခင်ဗျာရန်ကုန်တိုင်းမြို့နယ်တချို့မှာတောက်ကြနေညာကစစ်တပ်နဲ့ရဲရဲပြစ်ခတ်မှုအတွင်းတေဆုံးသူတချို့ရှိခဲ့တာပါဒလမြို့နယ်မှာဖမ်းဆီးခံရတဲ့ဆနပြသူနှုတ်ဦးကိုပြန်လွှတ်ပေးဖို့ရဲစခန်းကိုဝိုင်းထားပြီးတောင်းဆိုရာကတောက်ကြနေညာဘက်စစ်တပ်နဲ့ရဲရဲပြစ်ခတ်မှုအတွင်းတေဆုံးသူတချို့နဲ့ဒဏ်ရာရသူအများအပြားရှိခဲ့ကြောင်းဆနပြမျက်မြင်တူဦးကညတနိုင်ခွဲအချိန်လောက် VOA ကိုပြောကြားခဲ့ပါတယ
်ကျွန်တော်အဲ့ဒီတပိတ်စစ်ကြောင်တက်နေနေစနစ်15လောက်ဒီကောင်နေပြစ်ခွင်းလာဖို့ကိုရကျွန်တော်ပြန်လာတဲ့ချိန်သတင်းတိကျတော့12ရောက်လောက်လို့တော့ပြောတယ်ကိုကြီးတယ်ဒလားမှာကိုကျုပ်ကကြံတာပေါ့တိုင်းတာတဲ့လူတွေကကြီးတယ်ထိပါဘယင်းတော်တပင်ကျွေကြီးတက်မြေပေါ်ဆက်ကမာကစေအဲ့ရလူတွေပဲတိရ12ရောက်ကတော့ခြေောက်တိတဲ့လူတွေအဲ့လေပင်တိတဲ့လူတွေခေါင်းတိတဲ့လူတွေတော့ပါတယ်ကိုအခုကျွေလာမင်းစေးသေုံသွားနေတေဆုံးမှုကတော့အခုတယောက်ကတော့လတော်တော်တိရတာပဲကိုအဲ့ဒီကန်းရှိမှတယ်နဲ့ပိုက်ကြည့်ပြီးတော့အခုကတော့ထပ်ပြစ်နေတော့ဝယ်ကိုကြီးဟုတ
်အလားတူမြောက်တကုံမြို့နယ်မှာလဲညဘက်ပြစ်ခတ်မှုအတွင်းတေဆုံးမှုရှိခဲ့တယ်လို့မြို့ကံအမျိုးသမီးတူဦးကပြောပါတယ
်အခုကမြောက်တကုံမှာတော့စနေကျော်လောက်ကနေစနေခေါင်းလောက်ကနေစပြစ်တယ်ပေါ့ဒီ49ရက်ကွယ်50 50တိတိမှာပြစ်တာဒီ49ကမှလည်းလမ်းနေတယ်ဝင်ပြစ်တယ်ပေါ့နော်ဒီတော့တချို့လမ်းနေလို့ရှိရင်ဒီလမ်းအထိတ်ကနေပြစ်လို့ရှိရင်လမ်းအလယ်လောက်ကြီးရောက်တယ်မ 57ရက်ကွယ်ကတယောက်တည်းရဲ့လို့ကြားထားတယ်။
တာဂီတာမြို့နယ်မှာတော့ဆန္ဒပြသူတွေရဲ့ညာဘက်ခုခံမှုအတွင်းရဲတပ်ဖွဲ့ဝင်တချို့ဒဏ်ရာရသွားပြီးနောက်စစ်တပ်ရဲအင်အားစုကခန်းရွှေဝါလမ်းမတဝိုက်ပြန်လာပြီးဖျက်ဆီးမှုတွေလုပ်သွားကြောင်းမျက်မြင်တူကပြောပါတယ်
။ဆက်ခဲ့တဲ့အချိန်ကဒီ7နာရီမတိုးခင်ကပေါ့နော်။ကျွန်တော်ဒီဇီယဝဒီနှစ်လမ်းမှာကကင်းနမရရှိတယ်ခင်ဗျာ။အဲမှာရှိတဲ့အုပ်စုတို့ရဲအုပ်စုကဒီရဲအုပ်စုကဝင်ပစ်တဲ့လမ်းနဲ့ဒီဝင်ပစ်တဲ့ကျွန်တော်ဒီကြီးတောက်နေတဲ့ကောက်ပါထားခင်ဗျာ။9000ကျွန်တော်ရှိမှရှိတယ်ဒီအစ်အတောင်းနေခင်ဗျာ။ဒီရက်ကွက်စီကလူတွေအကုန်လုံးပြန်စုပြီးတော့သူတို့ကိုလိုက်ပြီးတက်ဆိုင်ရဲ့ရက်ကွက်ကလုံးဝတန်ရပါတော့နော်သူတို့တော့၃ခေပါရေးပြောရခင်ဗျာ၃ခေပြီးတော့သူတို့ဒီအင်တာနက်လိုင်းမပဲဖြတ်ခင်ဒီကားဝပင်တော်ပြီးတော့ကျွန်တော်တို့ဒီရက်ကွက်ကိုပြန်လာမယ်လို့ကြိမ်းဝါရေပေါ့နော်ပြီးတော့ဒီခုခန့်ချွာရဲဆိုင်ကွေမာရောင်းဒီလိုတင်ကြရခင်ဗျာခန့်ချွာကားလမ်းမကြီးကိုဝါရထားတဲ့ကားတွေအကုန်လုံးရက်ကွက်ဝါရဲပြီးတော့ဒီခြံကြီးတွေအကုန်လုံးဆက်စီဝါခင်ဗျာ
မွန်ပြည်နယ်မော်လမြိုင်မြို့ဒိုင်ဝန်ကွင်းနယ်မြေမှာလဲတောက်ကြနေညကရက်ကွက်တွင်တပိတ်ခန္ဓာတွေကိုစစ်တပ်ရဲကလိုက်ဖြိုရင်ပြစ်ခတ်မှုတွေတညာလုံးရှိခဲ့တယ်လို့မြို့ကန်အမျိုးသမီးတဦးကပြောပါတယ
်။ရမရရှိနေဒီဒီကတော့အကုန်လုံးကလူတွေအကုန်လုံးဒီဒီတွေကတော့ဟိုသူတို့ကငါတို့အကုန်လုံးဖတ်နေကြတာ။အကုန်လုံးခံတတ်လို့ပြီးတော့ဟိုလက်မှတ်ရတာလက်မှတ်တွေနဲ့တော့ဒီဒီတွေကတော့စောင့်နေတာပဲ။လူတွေဒီချိန်ကတော့ဟိုပြောမှာဆန္ဒပြတဲ့အချိန်မဟုတ်တော့ဒါသူတို့ခုခံတဲ့အချိန်မျိုးနေ။အဲ့ဒီဈေးငွေကမှခံတတ်တခုရှိတယ်။အခုလောလောဆယ်ကတော့ကားရည်ဇာမရုံလန်တောက်လျှောက်ကိုဆယ်ကြီးဆင်းလာတယ်အဲ့ဒီတဲမှာမှဖြစ်တာလေအများကြီးပါအဓိကသူတို့တဖြူခွဲခဲ့တာကတော့တီးပြီးမှလည်းအမအခုကြားလာပြင်းနေပြီဖြစ်နေပြီမရုံကလေ
းအလားတူအိန္ဒိယနယ်စပ်သခိုင်းတိုင်းတမူးမြို့မှာလည်းတောက်ကြနေညကပြစ်ခတ်မှုတွေရှိခဲ့ပြီးတေဆုံးဒဏ်ရာရတဲ့စီးရင်အတိအကျမသိရသေးပါဘူးဆန္ဒပြပွဲတွေငြိမ်သက်သွားအောင်မြန်မာစစ်တပ်ရဲ့ပြစ်ခတ်နေနေမှုအတွင်းအရေးမရောက်သေးတဲ့ကလေးသူငယ်တွေတေဆုံးမှု10ခန်းရှိလာတာကြောင့်မြန်မာနိုင်ငံရဲ့အနာဂတ်ကိုမြန်မာစစ်တပ်ကဖျက်ဆီးနေတယ်လို့ကုလသမဂ္ဂအတွင်းအမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းဘူဂနာကတောက်ကြနေမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီဒီယိုရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုသောဒရှင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံတွင်ပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အထောက်အထားမှတ်တမ်းတွေကိုစတင်စုဆောင်းနေပြီလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာစုံစမ်းစစ်ဆေးမှုရန်ရာ IIMM အကြီးအကဲကပြောကြားလိုက်ပါတယ် IIMM အကြီးအကဲ VOA နဲ့တည်တံမေးမြန်းရမှာသတိပေးပြောကြတာပါအဲ့ဒီ IIMM အကြီးအကဲဖြစ်တဲ့ Nicholas Kujiam ကိုကိုဝင်းမင်းဆက်သွယ်မေးမြန်းထားတာနားဆင်နိုင်ပါတယ
်ဟုတ်ကဲ့ကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေကောက်ယူစုဆောင်းဖို့ကုလသမဂ္ဂကနေ2018ခုနှစ်မှာဖွဲ့ပေးခဲ့တဲ့ DIIMM IIMM လို့လည်းခေါ်တဲ့အဖွဲ့အနေနဲ့အခု February ရဲ့ဆေးအနာသိမ်းပြီးမှလည်းနောက်ထပ်ဖြစ်လာတဲ့အလားတူချုပ်ပေါက်မှုတွေကိုစကောက်ယူစုဆောင်းနေပါပြီ။ဒါတွေကတစ်ချိန်တိပဒါမှမဟုတ်ပြည်တွင်းခုံရုံးတွေမှာတရားစွဲနိုင်ခြင်းထိရောက်အောင်အထောက်အကူပြုနိုင်စေဖို့အခုထဲကစုဆောင်းသုံးသပ်နေတာလို့အကြီးအကဲခုံကျော်ကဆိုပါတယ
်။ It undoubtedly makes things more difficult.When we do not have access to the territory
မြန်မာနိုင်ငံနဲ့ကိုတွားခွင့်မရတာအခက်အခဲပိုဖြစ်စေတာရှင်းပါတယ်ဖြစ်နေတဲ့နေမျိုးတွေအချိုးပေါက်ခံရသူတွေနဲ့တရားဆက်သွယ်မရတဲ့ခါကြတော့လေဒါပေမဲ့အခုလိုဖြစ်တာကနိုင်ငံတကာရာဇဝတ်မှုဥပဒေကြောင့်မှထူးခြားကြတော့မဟုတ်ပါဘူးဆူရတွေကပူးပေါင်းဆွမ်းမှုမရှိတဲ့ခါမှာနိုင်ငံတကာတရားမျှတမှုယာယီကျူးကမှုတွေခက်ကြုံရတတ်ပါတယ်ဒါတွေကိုကျော်လွှားနိုင်ဖို့မဟာဗျူဟာနည်းပြတွေနဲ့ကြိုးစားနေပါတယ်အခုမြန်မာနိုင်ငံကလူတွေနဲ့အဖွဲ့အစည်းတွေပေါင်းထောက်ခံတွေနဲ့ချီပြီးတော့ထောက်ထားတွေပို့ပြီးလာနေပါတယ်။ဒါတွေကိုသိမ်းဆီးသုံးသပ်တာတွေလုပ်နေပါတယ်။
အခုလိုမြန်မာနိုင်ငံတည်းမသွားနိုင်သေးချိန်မှာအင်တာနက်ပေါ်မှာရှိထားပြီးသားအထောက်ထားတွေကလွဲပြီးကျန်တာတွေကိုမြန်မာပြည်သူတွေပို့ပေးဖို့သူကမှာလိုက်ပါတယ်
။ First I wish to thank all of those who reached out to us.
အပေါင်းအသင်းတွေနဲ့ကျွန်တော်တို့ကိုပို့ပေးလာတဲ့သူအားလုံးကိုကျေးဇူးတင်စကားပြောပြချင်ပါတယ်။မိတ်ဆွေတို့အားလုံးတတ်သိရှိရှိနဲ့ခုလိုမျိုးလှုပ်ဆောင်ပေးတာကိုအများကြီးလေးစားမိပါတယ်။ဆက်သွယ်လာသူအားလုံးအနေနဲ့အထူးသတိထားပြီးတော့ကိုယ်လုံခြုံရေးကိုပထမဦးစားပေးစေချင်ပါတယ်။ဆက်သွယ်ရေးလမ်းကြောင်းအလုံးကြုံဆုံးဖြစ်ဖို့ကျွန်တော်တို့ဘက်ကလည်းအဆောင်ကုန်ကြိုးစားမှာပါ။ဒါကြောင့်မလို့ signal ဖုန်းနံပါတ်နဲ့ protein mail ကနေဆက်သွယ်ပို့ပြီးဖို့လုပ်ပေးထားတာပါ။ဒါတွေကမူရင်းပို့တာကိုကုတ်အသွင်ပြောင်းပို့ပေးတာမလို့လုံခြုံပါတယ်။
ခုံကြုံကပဲကိုယ်တိုင်ကျွလွန်ခံခဲ့ရတာဒါမှမဟုတ်ကိုယ်တိုင်သက်သေအဖြစ်ကြုံခဲ့ရတာတွေကိုထွက်ဆိုထားချက်တွေလို့ခိုင်လုံတာမျိုးကိုဓာတ်ပုံဗီဒီယိုစတာတွေနဲ့မှတ်တမ်းတင်ပြီးပို့ပေးတာတွေထဲမှာအရေးကြီးဆုံးချက်ကို
In all of these cases the most valuable evidence is all
အလုံးတွေကမှတမိုးရှိဆုံးအထောက်အထားမျိုးကတော့ဒီရာဇဝတ်မှုအတွက်ဘယ်လိုပြင်ဆင်ခဲ့တာတွေပါလာတာမျိုးပါ ရာဇဝတ်မှုဖြစ်စီလက်တွေ့ကျူးလွန်စီတဲ့အမိန့်မျိုးဒါမှမဟုတ်အထောက်အထားတွေကိုဖျက်ဆီးပစ်ဖို့အမိန့်မျိုးတွေပါကျွန်တော်တို့အခုထူဆိုးရနေတာကလူသေးအလောင်းတွေကိုဖျောက်ဖျက်ဖို့မကြခင်ကကြိုးစားခဲ့တာမျိုးတွေပါမိသားစုတွေအနေနဲ့ဆစ်ဆစ်ခွင်လန်းမရတကက်တန်ရာတွေကိုမှတ်တမ်းတင်ခွင့်မရစေအောင်လို့မြစ်တကြိုလိုက်တာတွေကြားခဲ့ရပါတယ်အခုလိုဖျောက်ဖျက်ဖြစ်ဖို့အမိန့်ပေးနေသူတွေကိုသတိပေးချင်ပါတယ်အခုလိုလှုပ်တာတက်တက်ကူကပြည့်ရှိတယ်ဆိုတဲ့အသိစိတ်တက်တည်ဖြစ်ပြီးတော့တာဝန်ရှိချောင်းတက်တည်ဖြစ်နေတုံးနိုင်ပါတယ်
အဲ့ဒီတော့လက်ရှိရာသီဒါအထောက်အထားတွေပေါ်အရေးပါနိုင်တဲ့ကနဦးတွစ်ရှိသုံးသက်ချက်ကိုမေးရမှာတော့အတိအကျပြောဖို့စောသေးတယ်အချင်းယူစစ်စစ်သုံးသက်နေရာဆဲမှုပါလို့ဆိုပြီးလက်ရှိထူကြတာကိုတော့
We're very concerned about the reports that we have seen that showing
ကျွန်တော်တို့အနေနဲ့အခုတွေ့ထားရတာတွေအရထူးဆိုးရင်ကြော်လို့ရှိနေပါတယ်လူထောင်ခန်းတွေနဲ့ချီပြီးတော့မတရားဖမ်းဆီးနေတဲ့သဘောပါလူမျိုးရေးတပ်ဖွဲ့တွေကဒီလူတွေကိုလာခေါ်ပြီးလို့ရှိရင်သူရဲ့မိသားစုတွေရင်းနှီးတဲ့သူတွေအနေနဲ့သတင်းချက်လည်းမရကြတော့ပါဘူးဒါတွေကလူမသိသူမသိပျောက်ဆဲမှုဆိုင်ရာနိုင်ငံတကာရာဇဝတ်မှုကြီးပါနောက်အကြောင်းပြချက်မပေးနဲ့ဖမ်းသွားတာလည်းပါတော့လူသားမျိုးနွယ်ပေါ်မှာကြီးပါတဲ့ရာဇဝတ်မှု crimes against humanity မြောက်ပါတယ်။နောက်မိမိအသက်အန္တရာယ်မရှိဘဲနဲ့တပ်ဖြတ်မှုတွေကလည်းအလားတူရာဇဝတ်မှုမျိုးတွေပါ
။ဒါအပြင်အခုမြန်မာနိုင်ငံကကျူးလွန်မှုတွေမှာအရေးပါတာကိုလည်း WIWM အကြီးအကဲက
previous to working on Myanmar I was at the Khmer Rouge tribunal
မြန်မာကိစ္စကိုမကင်တွယ်ခင်တုန်းကကမ္ဘောဒီးယားကခမာနီခုံရုံးတွေမှာတာဝန်ယူခဲ့ပါတယ်။2019ခုနှစ်ကမှအဲ့ဒီအလုပ်ကိုနားခဲ့တာပါ။အဲ့မှာ1980နှစ်တွေတုန်းကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုပြန်ကန်ရတာဗျ။အဲ့တော့ဒီနိုင်ငံတကာရာဇဝတ်မှုကျူးလွန်အမိန့်ပေးထားသူဘယ်သူမှမစုဘယ်တော့မှကောင်းကောင်းအိတ်နိုင်မှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ဒီတရားမျှတမှုရရှိရေးကနောက်ဆုံးတစ်ချိန်ချိန်မှာကိုယ့်အိမ်တကာအရောက်ကိုလာခောက်မှာမို့ပါ။တရားမျှတမှုရရှိရေးဆိုတာကအကြာကြီးကိုဆက်ပြီးရှင်းသင်နိုင်တာမျိုးပါ။
အဲ့ဒီတော့အဓိကတာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေကိုရောအဓိကဘာပြောချင်ပါလဲလို့မေးရမှာခွန်ချန်က
I would just advise them or remind them of the basic
လုံခြုံရေးဖွဲ့တွေကိုကျွန်တော်အကြံပေးချင်တာကပြန်ပြီးတော့သတိပြုစေချင်တာကတော့နိုင်ငံတကာဥပဒေအခြေခံချက်တွေပါအထက်ကအမိန့်ကြောင့်မလို့ဒီနိုင်ငံတကာဥပဒေကိုကျူးလွန်ခဲ့ရတာပါလို့စင်ကြေပြီးလို့မရပါဘူး။တကယ်တောင်းဝင်ကဒီနိုင်ငံတကာရာဇဝတ်မှုမြောက်တဲ့အမိန့်ကိုလိုက်နာဖို့ညှဉ်းဆန်ခဲ့ရမှာပါ။နောက်ပြီးတော့အမိန့်ပေးနေသူတွေကိုလည်းကျွန်တော်ပြောချင်ပါတယ်။နိုင်ငံတကာဥပဒေတွေအောက်မှာသူတို့တကယ်တောင်းဝင်ရှိတာကဒီရာဇဝတ်မှုတွေမဖြစ်အောင်နဲ့အခုလိုမျိုးရာဇဝတ်မှုတွေမှာတာဝန်ရှိလာသူတွေကိုအပြစ်ပေးနိုင်အောင်လိုအပ်တာတွေတင့်တော်တာတွေအားလုံးလုပ်ပေးဖို့ပါလုပ်ပေးဖို့ပြက်ကွက်ခဲ့ရင်တော့နိုင်ငံတကာဥပဒေအောက်မှာတာဝန်ယူတာဝန်ခံမှုရှိရပါလိမ့်မယ်အရင်ပြောခဲ့သလိုပါပဲနိုင်ငံတကာတရားမျှတမှုရှာဖွေရေးကတက်တမ်းရှိကြတတ်ပါတယ်
တကယ်တော့မြန်မာနိုင်ငံတဲ့ဆက်ရနာတင်ပြီးဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဆက်လက်ဖြစ်ပေါ်နေရမှာစစ်တပ်ဘက်ကလည်းပြစ်ခတ်နှိမ်နှင်းမှုတွေဇက်တိုက်လှုပ်ဆောင်နေတာမို့ဒီပြင်းထန်တဲ့လူခွင့်ချုပ်ပတ်မှုတွေပိုကြီးမားလာမှာကိုနိုင်ငံတကာမှာအထူးစိုးရိမ်နေကြပါတယ်ခင
်ဗျ I2M2 အကြီးကဲနဲ့ VOA တို့တီးတန့်ဆက်သွယ်မေးမြန်းချက်ကိုကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာစစ်တကအာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြလို့ဘကိုးတိုင်းဖြူမြို့မှာမတ်လ25ရက်နေ့ကကြာသာပတိနေ့တုန်းကဖမ်းဆီးခံလိုက်ရတဲ့လူငယ်တကြွလှုပ်ရှားသူကိုရဲခေါ်ကိုနေရဲကျော်နဲ့ပတ်သက်လို့အခုထိဘယ်လိုအခြေအနေရှိသလဲဆိုတာကိုစုံစမ်းမသိရသေးဘူးလို့ဖခင်ဖြစ်သူဖြူမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်အေးဝင်းကပြောပါတယ်ဦးကျော်အေးဝင်းကိုမတ်ခင်ဖြူတွေကဆက်သွယ်မေးမြန်းထားတာပ
ါဖြူမြို့မှာဒီလ25ရက်နေ့ကပဲဒါကိုကျော်အေးဝင်းရဲ့သားကိုရဲတပ်ဖွဲ့တွေဘက်ကနေပြီးတော့မှဒါဆန္ဒပြဖို့ပြင်ဆင်နေကြတဲ့အချိန်မှာပဲရိုက်နှက်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်ဆိုတော့အခုသားနဲ့ပတ်သက်ပြီးတော့ဘာရီမြန်နောက်ဆုံးအချိန်ဤတိထားတာရှိပါတယ်အဲ့ဒါပြောပြပေးပါလား
ဟုတ်ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကတော့ကျွန်တော်တို့မနေ့ကကျွန်တော်အပြင်ရောက်နေတဲ့အချိန်မှာပဲဒါဖန့်ခါတယ်ဆိုတဲ့သတင်းကြားတယ်ပေါ့နော်ကြားပြီးတော့ဒီလိုဒါကိုရိုက်နေပြီးတော့ခေါ်သွားတယ်နော်သွေးတန်တရေရဲနဲ့ပေါ့နော်အဲ့လိုမျိုးခေါ်သွားတယ်ဆိုတော့အရင်တော့ကျွန်တော်ကြားတယ်ဒါဒါမှမဟုတ်ကျွန်တော်ကအဲ့အချိန်မှာကျွန်တော်အပြင်မှာရောက်နေတယ်ပေါ့နော်အဲ့ညပိုင်းမှာလည်းဘာဖြစ်လဲဆိုတော့ဒီလူငယ်တွေကပေါ့နော်သူ့ကိုပြန်လှုပ်ပေးဖို့တောင်းဆိုကြတဲ့အချိန်မှာဒီစစ်တပ်နဲ့ရေးရနေပြီးတော့ကြီစစ်တွေနဲ့ဖြစ်ခဲ့တဲ့အတွက်လူလူနှစ်ယောက်တန်ရန်ရတယ်လူငယ်လေးတယောက်ဆုံးသွားတယ်ပေါ့နော်အဲ့နောက်ပိုင်းမှာအဲ့ညတွင်ချင်းမှာပဲတားဟိုကဖြူးမှမထားတော့ပဲနဲ့နေရာတစ်ခုချွေလိုက်တယ်လို့ကျွန်တော်ကြားတယ်ပေါ့နော်လောဆယ်မှာတော့တားရဲ့အချိန်တွေကသူတန်ရာတွေနဲ့ပါသွားတယ်လို့သိရတယ်နောက်ပြီးဆိုဘယ်ကိုခေါ်သွားတယ်ဆိုတော့ကိုတို့မသိဘူးပေါ့နော်လောဆယ်တော့ဟိုတွေ့လို့လည်းအနေထားလည်းမရှိဘူးဘယ်ရောက်နေမှလည်းလောဆယ်တော့ကိုမသိဘူးပေါ့
အဲ့တော့သူနဲ့ပတ်သက်ပြီးတော့ရိုင်းနဲ့ဖန်စီကောဆောင်သွားတဲ့အချိန်မှာဒဏ်ရာဘလောက်ရတယ်ဆိုတာလည်းအတိအကျမသိရဘူးဘယ်ခေါ်သွားတယ်ဆိုလည်းမသိရဘူးအခုဖန်စီထားတဲ့အချိန်မှာသူ့ကိုကုသပေးမှုရှိမရှိဆိုတာလည်းမသိရဘူးဆိုတော့ဒါဖခင်တယောက်အနေနဲ့အခုချိန်မှာရောဒီအပေါ်မှာဘယ်လိုများခန်းစားရပါလဲ
ဒါကတော့တားဖြစ်တဲ့အတွက်ခန်းတော့ခန်းစားရတာပေါ့နော်ဒါပေမဲ့နိုင်ငံကြီးက အခုသားကအမှပြောရတော့သူရိုင်းတဲ့တိုင်းရီပါသွားတယ်ဗောနဒါပေမဲ့လို့ကိုရိုးတဲ့ဆိုးတဲ့တိုင်းပြည်မှာလူငယ်တွေအသက်တွေပေးဆက်တည်ကြရတာကြီးအများကြီးလीเนาะဒါပေမဲ့သူဖမ်းသွားတဲ့အချိန်မှာအသက်မတည်သေးဘူးဆိုတာသိတဲ့အတွက်နည်းနည်းတော့စိတ်ဖြေလို့ရတယ်ဗောနော်မိဘတယောက်အနေနဲ့တော့စိတ်တော့မကောင်းဘူးဗောမတည်ရင်တော့တနည်းပြန်တွေးမယ်လို့တော့ထင်ပါတယ်
အခုသားနဲ့ပတ်သက်လို့ရောဆဆွားပြောတယ်လို့ဒါဘာမှမသိရတဲ့အခြေအနေမှာဘာဆက်လုပ်ဖို့ရှိပါသလဲရှင
်။ဘာဆက်လုပ်ဖို့ရှိလဲတချို့ကတော့မေးတယ်ဗျ။နော်ဟိုဥပဒေအကြောင်းအရဘလို့ကောက်ွယ်မလဲပါ냐ပေါ့နော်။အဲ့တော့ဒီတရားစီရင်နဲ့ပတ်သက်လို့ကိုကျွန်တော်တို့ကဘယ်ဟာကတရားဝင်မှုဖြစ်တယ်လဲမဖြစ်တယ်လဲဆိုတော့ကျွန်တော်ရေးကြည့်ပါတယ်။သူ့ဘက်သူကျွန်တော်တို့ကဘယ်ပုံမှန်တွေပဲတတ်တတ်ပါကျွန်တော်တို့ကနော်တရားဝင်မှုမရှိတဲ့တရားစီရင်အောက်မှာတော့ကျွန်တော်တိတ်ပြီးတော့ထွေထူးကျွန်တော်အနေနဲ့ကတော့တိတ်မစင်စားဘူး။အဲ့ကျွန်တော်အချိန်နေပါ냐ငှားဖို့လဲကျွန်တော်မရှိဘူးငှားလည်းမငှားနိုင်ဘူးပေါ့နော်
အဲ့တော့အခုဆိုလို့ရှိရင်ဒါသားကိုဖမ်းသွားတဲ့အတွက်ကြောင့်မလို့သူ့ကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့နေရာလဲဒါတနက်ကြီးစစ်တင်နဲ့ပြစ်တယ်ဖြူမှာအခုဆိုလို့ရှိရင်ဒါလူငယ်လေးတယောက်ဆုံးသွားပြီနောက်နိုင်ငံတော်မှာဆိုလဲအခုလက်ရှိအခြေအနေမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ရဲရဲဆက်ဆက်တို့အင်အားသုံးပစ်နေတဲ့ကြားမှာတည်တဲ့သူတွေဆိုတာတနည်းတခြားပို့ပြီးတော့များလာတဲ့ဒဏ်ရာရတဲ့သူတွေအများစုကလူငယ်တွေရှေ့တန်းကပေါ့နော်အခုလိုဖြစ်နေတဲ့အခြေအနေမှာလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီအပေါ်မှာရောဘာမှန်းပြောချင်ပါလဲ
ဖြစ်တာတော့ဗျဘာလဲဆိုတဲ့အခါကျတော့ဒီလက်နက်ကင်တွေလည်းတစ်ချက်တော့စဉ်းစားသင့်တာပေါ့နော်အမိတ်ဆိုတာပေးတိုင်းတော့ဒီအမိတ်ကိုနာခံမှုတော့မသိဘူးဒီအမိတ်ကတရားမျှတမှုရှိလားမရှိလားလဲသူတို့စဉ်းစားဖို့လိုတယ်နောက်ပြီးတော့လက်ရှိကျွန်တော်တို့တိုင်းပြည်ရဲ့အနေထားမှာဘယ်အဖွဲ့အစည်းကကျွန်တော်တို့ legitimacy ဖြစ်လဲဘယ်အဖွဲ့ကတရားဝင်လဲဆိုတော့သူတို့ပြန်သုံးသပ်ဖို့တော့လိုတာပေါ့နော်ဒါလေးကိုကျွန်တော်အဓိကထားပြီးတော့ပြောချင်ပါတယ်အဲ့တော့ဒါတွေကလက်နက်ကင်တွေနည်းနဲ့ဒါအများကြီးစဉ်းစားမှကိစ္စတွေပါဒီချိန်ကကျွန်တော်တိုင်းပြည်အတွက်အများကြီးရည်ကြီးတဲ့အချိန်အဲ့တော့လက်နက်ကင် legit ဖွဲ့တွေကပတ်မကန်ကကျွန်တော်တို့ကပညာရှိရှိကျွန်တော်တို့စဉ်းစားတွေးခေါ်တတ်ဖို့လိုတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဆိုတော့လက်ရှိမှာရောကိုယ့်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့စိတ်ချရတဲ့အခြေအနေမှာရှိရလားမိသားစုရဲ့လုံခြုံရေးရောဘယ်လိုရှိလဲ
လုံးကြုံကြီးကတော့ကျွန်တော်အဆင်ပြေအောင်တော့ကျွန်တော်နေတယ်ကျွန်တော်မှချိတဲ့ပြည်သူကိုယ်စားလှယ်တယောက်အနေနဲ့ထမ်းဆောင်မယ်တာဝန်နဲ့ကျွန်တော်ထမ်းဆောင်နေတယ်ပေါ့နော်အတက်နိုင်ဆုံးတော့ကျွန်တော်လုံးကြုံနေတယ်ပေါ့အဲကျွန်တော်တို့ကဗျာဟိုတားရဲ့ကျွန်တော်ဇနီးရဲ့တောင်းရတယ်ဆိုတော့ကျွန်တော်တို့ကတယောက်တနေရာစီဆိုတော့ရှင်းပြောရတော့တနေရာစီပေါ့နော်လုံးကြုံမှုချိမရှိဆိုတော့လောဆယ်နေတာမှာတော့တယောက်ကတော့ရှိပြီဆိုတော့ကျွန်တော်ဇနီးနဲ့ကျွန်တော်နေရာတနေရာစီဆိုတော့ကျွန်တော်အတိအကျတော့ကျွန်တော်မသိသေးပါဘူးအဲ့ဒါကတော့နော်လုံးကြုံမှုတော့ရှိမရှိဆိုတာအတိအကျလည်းကျွန်တော်မပြောနိုင်ဘူးကိုကိုဘကိုပဲကျွန်တော်တို့ကလုံခြုံနေရတဲ့အနေအထားမျိုးတွေဖြစ်နေတယ်ပေါ့နော
်
ဟုတ်ကဲ့ဒါပေမဲ့လက်ရှိအနေအထားမှာတော့ဇနီးနဲ့ဆက်သွယ်တဲ့အခါမှာသူလည်းဟိုအေးစစ်စစ်ဖြစ်နေသေးတယ်ဆိုတဲ့ဟာတော့ကျွန်တော်သိရတော့ခုချိန်မှလည်းသူလုံခြုံမှုရှိနေသေးတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟိုဘယ်လိုပဲဖြစ်ဖြစ်လေးနော်ဇနီးနဲ့လည်းတနေရာစီနေရတယ်တားရလည်းအခုတန်ရာတွေနဲ့ဖန်စီခေါ်သွားရတယ်ဆိုတဲ့အခါကျတော့မိသားစုနဲ့ပတ်သက်တဲ့စိုးရိမ်မှုကတော့ရှိနေမယ်ထင်ပါတယ်
ဆိုရင်လည်းဆိုတော့ဒီတော်လိုင်းကြီးအောင်မြင်မှုကျွန်တော်တို့ဘယ်လိုလုပ်ကြမလဲဒါတွေကကျွန်တော်တို့ပြည်သူလူထုတရားလုံးဝဒီအမြင်ကိုကျွန်တော်တို့ရှိဖို့လိုပါတယ်ဒီတော်လိုင်းကကျွန်တော်တို့ကြာဆုံးသွားလို့မရဘူးကျွန်တော်တို့နိုင်ငံတွေနော်နှစ်ပေါင်းများစွာနှစ်ပေါင်း80ကျော်မရခဲ့တဲ့အခွင့်အရေးတစ်ခုကျွန်တော်ရနေတယ်ဒီခွင့်ကိုကျွန်တော်တို့လက်ဆုပ်လက်ကမ်းကျွန်တော်မိမိရရကျွန်တော်စုပ်ကင်ထားဖို့လိုပါတယ်နော်ဒါလေးကိုပဲကျွန်တော်ပြောချင်ပါတယ်ဟုတ
်ဖြူးမြူနဲ့ NLD ပြည်သူလွတ်တော်ကိုယ်စားလှယ်ဦးကျော်အေးဝင်းကိုမခင်ဖြူတွေမေးမြန်းတင်ပြခဲ့တာပါဗီဒီယိုရတင်ဆက်နေထုတ်လွှင့်နေတဲ့ဒီအစီအစဉ်လေးကို Facebook စာမျက်နှာမှာလည်းအလွယ်တကူပဲသွားရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့အမျိုးသမီးကန္တာကိုထုတ်လွှင့်မှုဖြစ်ပါတယ်ဆရာနာတင်ဆက်ခြင်းလှူရှားမှုတွေမှာအမျိုးသမီးလူငယ်တွေရှေ့တန်းကပါဝင်နေတဲ့အထက်ကမှမဝူရီမောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာမခင်ဖြူတွေတင်ဆက်ထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
ဒီမြန်မာနိုင်ငံမှာဒါဆရာနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကဒီမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်။ဒီထဲမှာမှဒီမတ်ဝီယီမောင်တို့လိုလူငယ်တွေအမျိုးသမီးတွေလည်းဒါရှေ့ထဲမှာပါဝင်နေတယ်ဆိုတာကတော့ဒါအားလုံးမြင်နေရတဲ့အချက်ပဲပေါ့နော်။ဆိုတော့တချို့ဆိုလို့ရှိရင်အသက်ပေးရတာတွေရှိတယ်ဖန်းခံရတာတွေရှိတယ်အသက်အန္တရာယ်ဖြစ်နိုင်တယ်ဆိုတော့အန္တရာယ်ကြီးမှာကိုပဲလူငယ်တွေဘာကြောင့်အခုလိုပါဝင်နေတယ်လို့မဝီမောင်နေနဲ့ထင်ပါလဲကိုကိုရံရောဘာကြောင့်ပါဝင်ဖြစ်တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား
ဟုတ်ကဲ့ညီမတို့တွေဘာလို့ပါဝင်နေလဲဆိုတော့ပေါ့နော်ဒီလက်နက်ကိုင်လူငယ်ကားတွေကနေပြီးတော့မှလက်နက်ရှိတိုင်း ပြည်သူတွေကိုမတရားတပ်ဖြင့်ပေါ့နော်ဒီ9th season လောက်တာတွေကိုညီမတို့လက်မခံနိုင်ဘူးပြီးတော့မဲဆင်းရင်းနေမမှန်ကန်ဘူးဆိုတော့ဒီတပ်တွေအထောက်အထားမခိုင်လုံတဲ့အကြောင်းပြချက်တွေပေါ့နော်ညီမတို့ပြည်သူတွေကနေပြီးတော့ရေကောက်တင်မြောက်ထားတဲ့ပြည်သူအစိုးရကိုဖြုတ်ချရဲညီမတို့ရဲ့ခေါင်းဆောင်တွေကိုဖမ်းဆီးထားရဲအဲ့ဒါတွေကညီမတို့ပြည်သူတရက်လုံးစော်ကားလိုက်တာနဲ့အတူတူပဲပေါ့နော်ညီမတို့ရဲ့အနာဂတ်တွေကိုဖျက်ဆီးလိုက်တာပေါ့နော်အဲညီမတို့တွေကအဲ့ဒီလိုတရားမမျှတမှုအတွက်ကိုညီမတို့ရဲ့တိုက်ပွဲဝင်နေတာဖြစ်ပါတယ်မှာ
အခုဆိုလို့ရှိရင်ဒါဆရာနာသိန်းတော်ကန့်ကွက်ဆန္ဒပြတဲ့အပေါ်မှာအင်အားသုံးပြီးတော့အကြမ်းဖက်ပစ်ခတ်တာတွေဖမ်းဆီးတာတွေရိုက်နှက်ဖမ်းဆီးတာပေါ့နော်။နောက်နေအိမ်တွေကိုပစ်တယ်ဒီလိုအခြေအနေတွေအန်ရီတီကြားထဲမှာပဲကိုကိုတိုင်ရောဒီလိုကို့အပေါ်မှာဒါအသက်အန်ရီတီပြုတ်နိုင်နေဆိုတဲ့အခြေအနေကိုတိတိကြီးနဲ့မကြောက်မရွံ့ပါဝင်နေဆိုတာကဘလောက်ထိကိုရဲ့ဒီရက်တီချက်ခံယူချက်ကပေါ့နော်ဘလောက်ထိပြင်ပြနေလို့ပါလဲ
။ဟုတ်ကဲ့အဲဆိုတော့ဟိုဒီပြစ်ခတ်နိုင်နေမှုတွေကတော့ဗောနော်ဒီအခုမှရှိတာတော့မဟုတ်ဘောနော်သူတို့ဒီစစ်အာဏာသိမ်းပြီးတော့ဒီအစောပိုင်းတည်းကသူတို့ပြစ်ခတ်နိုင်နေတာရှိရဲဆိုတာဒါအကုန်လုံးလည်းသိရပဲဗောနော်ဆိုတော့ဟိုဒီအကြမ်းဖက်အုပ်စုအနေနဲ့သူတို့ဘက်ကနေသိရမှာဒီရေတော်ပုံကြီးอ่ะဗောနော်ပြစ်ခတ်နိုင်နေတာတစ်ခုလည်းနဲ့အဲဒီညီမတို့တွေပြည်သူတွေကိုထိန်းချုပ်လို့မရဘူးဆိုတာကိုဒါညီမတို့တွေကပြနေတာဗောနော်အဲပြီးတော့ညီမတို့ရဲ့ဒီလူထုရဲ့ဗောနော်နိုင်ငံရေးတောင်းဆိုမှုတွေကအရင်မြင့်သွားတယ်ပြီးခဲ့တဲ့ဒီ2008ခွဲပြီးပေါ့အခြေခံဥပဒေအောက်ကနိုင်ငံရေးအခြေအခင်းချင်းကိုလူလူကမလိုချင်ဘူး။ဘာကြောင့်လဲဆိုတော့ညီမတို့ကဒီညီမတို့ပေးဆက်နေရတာနဲ့ထိုက်တန်တဲ့ဒီမိုကရေစီစစ်မှန်မှုပဲညီမတို့လိုချင်တယ်ပေါ့နော်။အဲဘယ်လိုမျိုးလဲဆိုတော့အခုဆိုလို့ရှိရင်ဒီစစ်တပ်ကနေပြီးတော့25ရာခိုင်နှုန်းပါဝင်နေရတယ်၊လွတ်တော်ထဲမှာစစ်တပ်ကဝင်ထိုင်နေရတယ်။ပြီးတော့ဒီတရားဝင်အာဏာသိမ်းခွင့်ကိုပေးထားတယ်။2008ခွဲပြီးပေါ့အခြေခံဥပဒေလိုမျိုးပေါ့နော်။အဲ့လိုမျိုးဟာတွေညီမတို့ထပ်ပြီးတော့လက်မခံနိုင်ဘူးပေါ့နော်ဆိုတော့ခုနကပြောလိုပဲဒီလူရဲ့နိုင်ငံတောင်းဆိုမှုရေးကအရင်မြင်သွားတယ်ဆိုတော့ဒီရေးတော့ပုံကပြလိုက်တယ်ပေါ့နော်ဆိုတော့ညီမတို့တွေကဘယ်တော့မှတေးကြတာညီမတို့အနောက်ကိုပြန်မလှည့်ကြဘူးညီမတို့ကိုကောင်းမွန်တဲ့အနာဂတ်ကိုပဲတွားချင်တယ်ပေါ့နော်ကိုကောင်းတဲ့နိုင်ငံအခင်းချင်းကိုပဲတွားချင်တယ်စစ်မှန်ပြီးသွားတဲ့ဒီမိုကရေစီကိုပဲညီမတို့လိုချင်တယ်ပေါ့နော်ပြီးတော့တိုင်းရင်းသားတွေလိုလာတဲ့ဖက်ဒရယ်ဒီမိုကရေစီအဲ့ဒီနှစ်ကိုပဲတွားချင်တယ်ပေါ့နော်ဆိုတော့ညီမတို့ဒီလူငယ်အနေနဲ့ကတော့အဲ့အချက်တွေကိုပဲဦးတည်ပြီးတော့ညီမတို့ကဘယ်လိုအခြေအနေမျိုးမှာပဲဖြစ်ဖြစ်ပေါ့နော်ညီမတို့ကရားရင်နေညီမတို့ဆက်လက်တိုက်ပွဲဝင်သွားမယ်ဆိုရင်ညီမတို့ခံယူချက်နဲ့ပဲညီမတို့လုပ်နေရပါဟုတ
်ခုလှုပ်ရှားမှုဟာအဓိကလူငယ်တွေဦးဆောင်တယ်လို့ပြောရမှာပေါ့နော်လူငယ်တွေအများကြီးထိတ်ရှည်တမ်းမှာရှိနေတယ်ဆိုတော့ဒီလိုလူငယ်တွေရဲ့ပါဝင်မှုဟာဒီအခုလက်ရှိတောင်းဆိုနေတဲ့ဆရာနာသိမ်းမှုเนาะပြတ်သုံးပြီးတော့မှဒီမိုကရေစီစနစ်ပြန်ဖြစ်လာဖို့ဆိုတာတွေတိုင်းပြည်မှာအပြောင်းလဲပြန်ဖြစ်လာဖို့အတွက်ဒီလူငယ်တွေရဲ့ပါဝင်မှုကဘလောက်ထိအရေးကြီးတယ်လို့ထင်ပါတယ်ရှင်
။အာဟုတ်ကဲ့အာအခုဒီမှာတော့ဒါလူငယ်တွေကတော့အများစုပေါ့เนาะဒီခြေရန်နေပြီးတော့ဒီပါဝင်နေကြပေါ့เนาะဒါပေမဲ့ဒီအရေးတော်ပုံကြီးမှာတော့ဒါညီမတို့ဒီနေ့အခြေအနေရမှာဒီလူကြီးလူငယ်ပေါ့เนาะဒီမျိုးဆက်ပေါင်းစုံကနေပြီးတော့ကြာကြာနာနေပြီးတော့တိုက်ပွဲဝင်နေကြပါတယ်မှာဟိုဒါမဲ့ဒီလူငယ်အနေနဲ့ပေါ့နော်ညီမတို့လူငယ်အနေနဲ့ကတော့ညီမတို့ချိန်မှာဒီပြည်ညာတွေပေါ့နော်ပြီးွားရင်ဒီတရင်အချက်အလက်မြန်ဆန်မှုတွေဒါသာစကားကျွမ်းကျင်မှုတွေပေါ့နော်ညီမတို့လူငယ်တွေမှာအရာကြီးရှိရယ်နော်ညီမတို့ရဲ့အရှိမျိုးဆက်တွေလူကြီးအနေနဲ့ကြောင့်သူတို့ကသူတို့ရဲ့ဒီဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပေါ့နော်ပြီးတော့ဒီညီမတို့ဒီဖြစ်လာနိုင်တဲ့အခါတွေကိုသူတို့တွေကညီမတို့ကြံညှောက်ဝေပေးရယ်ဆိုအဲ့လိုမျိုးဆိုဒီရေတော်ပုံကြီးကဒါညီမတို့လူငယ်ရဲ့ကျွမ်းကျင်မှုတွေနဲ့ဒီလူကြီးတွေရဲ့အတွေ့အကြုံတွေနဲ့ပေါ့နော်အရာတွေကိုညီမတို့ကပေါင်းဆက်ပြီးတော့မှမျိုးဆက်ပေါင်းစုံပေါ့နော်အတူတိုက်ပွဲဝင်ကြတာဖြစ်ပါတယ်မှာ
โอเคအခုဆိုရင်ဒါစစ်ဘက်ကစော်ပြော်ပဲအင်အားသုံးတာတွေကလည်းပို့ပြီးတော့ဟိုရရဆက်ဆက်ကဖြိုခွင်းလာတွေကြွေရတယ်တည်တဲ့သူတွေဆိုတာယာနဲ့ချီနေပြီပေါ့နော်ဖမ်းဆီးခံရတဲ့သူကဆိုရင်လည်းထောင်ထဲချီရှိတယ
်
ဆိုတော့ကို့အနေနဲ့ရောဒီပေါ်မှာဆိုရင်ကြောက်ရွံ့ပြီးတော့အဲဒီလှုပ်ရှားမှုကြီးကဒီလိုတအားဖိနှိပ်လာတဲ့အခါမှာရက်တန့်သွားနိုင်တယ်လို့ရောထင်သလားဒီလိုရက်တန့်မသွားဘူးရောဘာရီဆက်ပြီးတော့လှုပ်သွားတင်တယ်လို့ထင်ပါလဲ
ဟုတ်ညီမတို့ကတော့ဒါဒီဟာကြီးကညီမတို့ကိုသူတို့ဟိုဒီလိုပြက်ခတ်နိုင်နေတာရင်းနဲ့ပေါ့နော်ဒီညီမတို့ဒီလူတို့ကိုထိန်းချုပ်လို့မရအောင်ဆိုတာဒါမှအခုဒီအခုထက်ကြီးပေါ့နော်ဒီနေ့အထိကိုလူကြီးလှုပ်ရှားမှုတွေရနေပြီးတော့ဒါပြနေရယ်ပေါ့နော်ပြနေရယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ညီမတို့အနေနဲ့တုံ့လုံးမှုလည်းမရှိဘူးနောက်ဆုတ်သွားမှလည်းမဟုတ်ဘူးပေါ့နော်ညီမတို့ရဲ့ခုနပြောတဲ့ဟိုတောင်းဆိုချက်တွေအတိုင်းနဲ့ညီမတို့အနောက်ပြန်မလှည့်ကြဘူးညီမတို့ပိုကောင်းတဲ့အနာဂတ်တွားချင်တယ်ပိုကောင်းတဲ့နိုင်ငံအခင်းချင်းတကူညီမတို့လိုလားရယ်ပေါ့နော်ပြီးညီမတို့ Federal Democracy ကိုညီမတို့လိုချင်တယ်ပေါ့နော်ဆိုတော့ညီမတို့ကအဲ့ဟာတွေကိုပဲကင်ဆယ်ပြီးတော့ညီမတို့ဆက်တိုက်ပွဲဝင်သွားမယ်ပေါ့နော်အဲပြီးသွားလို့ရှိရင်ဒီလှုပ်ရှားမှုတွေကိုမရက်တမ်းမှုကိုဘာလိုမျိုးတွေဆက်လုပ်တဲ့နဲ့ဆင်းလဲဆိုတော့အခုတောင်ညီမတို့အငယ်တွေအနေနဲ့ကလည်းဟိုအများကြီးပေါ့နော်ဒါညီမတို့ဒီအရှိတီ CRPH အနေနဲ့ရောပြီးသွားရင်ညီမတို့အရှိမျိုးဆက်တွေနဲ့ရောသူတို့ကအကြံဉာဏ်နဲ့ အကုံလုံးမျိုးတောင်းခံပြီးညီမတို့ကတော့ဘယ်လိုခုခံကာကွယ်သွားဖို့အတွက်ညီမတို့ကအကုံလုံးညီမတို့ဘက်ကနေပြီးအစီအစဉ်တင်ပါတယ်ညီမတို့ရှင်းပြထားပါတယ
်ဟုတ်ကဲ့ဒါမန်ဝိညာဉ်မောင်ဆိုလို့ရှိရင်ကိုယ်တိုင်ကအခုလှုပ်ရှားမှုမှလည်းရှေ့ရနေပြီးတော့လူငယ်တယောက်အနေနဲ့တက်ဆက်ကြွကြွပါနေတယ်နောက်မိသားစုဆိုလို့ရှိရင်လည်းကိုရဲ့အဖေဆိုလို့ရှိရင်လည်းအခုစစ်တပ်ကဒီလာပြီးတော့ဖမ်းထားတာမှမကြသေးဘူးပေါ့နော်ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာဖမ်းဆီးခံရတယ်။နောက်မဲဝီမောင်ရဲ့အကူဆိုလို့ရှိရင်လည်း NLD ရဲ့လွှတ်တော်အမတ်တယောက်ဖြစ်တယ်ဆိုတော့ဒီလိုနိုင်ငံရေးမိသားစုတယောက်အနေနဲ့အခုချိန်မှာအကြက်တဲရီ NLD ကတော့ပို့ပြီးတော့များလိမ့်မယ်လို့ထင်ပါတယ်။ဆိုတော့ဒီအခြေအနေမှာရောဘယ်လိုခံယူချက်နဲ့ကိုယ်တိုင်ဖြတ်တန်းနေလဲကိုရဲ့အကြောင်းလေးကိုလည်းနည်းနည်းတော့ပြောပြပေးပါလား
။ဟုတ်ကဲ့အာညီမတို့ဒီမိသားစုအနေနဲ့ရောပေါ့နော်ဒါဒီလိုအခြေအနေမျိုးကဒါပထမဦးဆုံးအကြိမ်တော့မဟုတ်ဘူးပေါ့နော်2000ခုနှစ်ခုနှစ်မှာပဲဒီမှာတော့လည်းဒီရှေ့ဝမ်ဒေါ်လာကြီးမှာတော့လည်းအဲဒီလိုမျိုးပဲပေါ့နော်ဒီလိုပဲသူတို့ညီမအဖေရောအမေရောညီမအကိုရောဖမ်းဆီးချောင်ချရဲပေါ့နော်ညီမနိုင်ငံရဲ့ဒီသွားဖို့လာဖို့ခက်ခဲတဲ့ဒီဝေးလံခေါင်းပြားရဲ့နေရာတွေအဖေဆိုရင်လွိုင်းကောထောင်အမေဆိုရင်မြောင်းမြထောင်အကိုဆိုရင်ဟိုဘင်္ဂလားဒေ့ရှ်နယ်စပ်ကဟိုဘူးတီတောင်အကျဉ်းထားပေါ့နော်အဲ့မှာထားရဲပေါ့နော်ဟိုညီမတို့အပြင်မှာညီမနဲ့ညီမလေးနဲ့ပဲပေါ့နော်အဲ့တော့ညီမဆို9တန်းညီမလေးဆို2တန်းအဲ့လိုမျိုးတွေပဲကြံခဲ့ဆိုဟိုညီမတို့အနေနဲ့ကတော့ဒါဟိုပထမဦးဆုံးညီမတို့ကြုံတွေ့ရတဲ့အခြေအနေတော့မဟုတ်ပေါ့နော်ဆိုတော့ညီမတို့ဒီဒုတိယအချိန်မှာညီမတို့ပို့ပြီးတော့ဖန်နိုင်ရှိလာတယ်ပြီးတော့ညီမအနေနဲ့ဆိုလို့ရှိရင်လည်းပေါ့နော်ဒီဖြစ်လာတဲ့များကိုညီမတို့ကရင်ဆိုင်မယ်အကောင်လုံးကြမ်းကြမ်းခံရင်ဆိုင်မယ်ရင်ဆိုင်ရညီမတို့ကရရင်နေနေညီမတို့ကအာနာရှင်စနစ်ကိုပေါ့နော်သူတို့ကိုဆန့်ကျင်တော်လိုင်းရောညီမတို့ကရရင်နေနဲ့လှုပ်သွားမှာပဲဖြစ်တယ်ပေါ့နော်ပြီးသွားတဲ့အခါကျတော့ဟိုသူကဟိုဥချိုးလိုက်တယ်လို့ညီမတို့ခံစားရတယ်ပေါ့နော်ဟိုညီမအဖေကိုသူတို့ခေါ်သွားတယ်ဆိုတော့ဒါပေမဲ့သူတို့ဥပလောက်ချူညီမတို့ကဥမချိုးပါဘူးညီမတို့မိသားစုတယောက်ချင်းစီကညီမတို့ရရအခန်းခံတာအာနာရှင်စန့်ကျင်ညီမတို့အဆုံးထိလှုပ်သွားမှာပါဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလေကိုကတိုင်ကဒီတက်ကြွလှုပ်ရှားနေတဲ့လူငယ်တယောက်အနေနဲ့တခြားသောဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအမျိုးသမီးတွေကိုရောကို့အနေနဲ့ဗာများပြောချင်တာရှိပါသေးတယ
်။အော်ဟုတ်ဟိုအခုအချိန်မှာပေါ့နော်ဒီညီမတို့ကဒီစီစီလုံးညီညွတ်နေပေါ့နော်ဒီညီမမတွေ့လက်တွေအကုန်လုံးကိုတွေ့ပြီးရောညီမတို့ပုံရံသူကိုတိုက်ရမယ်အခြေအနေတစ်ခုဖြစ်ပါတယ်ပေါ့နော်ဆိုညီမတို့တွေအကုန်လုံးလက်တွေတွေ့ပြီးရောညီမတို့အဆုံးထိအတူလက်တွေ့ပြီးရောအဆုံးထိညီမတို့တိုက်သွားကြမယ်ပေါ့နော်အဲပြီးသွားလို့ရှိရင်နောက်တစ်ခုကကြတော့ပေါ့နော်ဒီအခြေအနေနဲ့ပတ်သက်ပြီးရောပေါ့နော်နောက်လာမယ့်အနာဂတ်ကာလမှာညီမတို့မျှော်မှန်းထားတဲ့ညီမတို့တည်ဆောက်မယ်ပေါ့နော်ဆန်ပြဒီမိုကရေစီနိုင်ငံတော်အစ်စ်မှာမော်ဒီလူငယ်တွေပေါ့နော်အထင်မှအဲ့ဒီမှာအမျိုးသမီးတွေလည်းပါတယ်ဌာနပေါင်းစုံကလည်းပါတယ်ပေါ့နော် transitional justice ဆိုခေါ်တဲ့ဒီအတင်ကူပြောင်းရေးဆိုင်ရာပေါ့နော်တရားမျှတမှုညီမတို့ကရှာဖွေရမှာဖြစ်တယ်ပေါ့နော်ဒီပြီးခဲ့တဲ့အတိတ်ကဖြစ်ခဲ့တဲ့ကိစ္စတွေအကုန်လုံးပြီးတော့ဒီစစ်အုပ်စုရဲ့ရက်ဆက်ကြမ်းကြုံမှုတွေအဲ့ဒါတွေအကုန်လုံးဒီအတင်ကူပြောင်းရေးဆိုင်ရာတရားမျှတမှုနဲ့ညီမတို့တွေကအတူတူလက်တွေ့ကြညီမတို့ပြန်လည်ပူဇော်သွားရမှာပေါ့နော်ဒါညီမတို့ဒီတော်လန်ရေးကြီးကိုညီမတို့အရင်ဆုံးအောင်နိုင်အောင်တိုက်မယ်ပြီးသွားလို့ရှိရင်ညီမတို့နောက်ထပ်မလွဲမသွေလုပ်ရမယ်ကအဲ့ transitional justice ရဲ့အပိုင်းဖြစ်ပါတယ်ပေါ့နော်ဆိုတော့အဲ့ဟာကိုညီမတို့ဒီလူငယ်ရဲ့အကုံလုံးဒီကန္နာပေါင်းတော်ဝါလူရဲ့အကုံလုံးပေါ့နော်တကြွလှုပ်ရှားတဲ့အကုံလုံးညီမတို့လက်ကဲပြီးတော့မလွဲမသွေလုပ်ရမယ်အချက်ဖြစ်ပါတယ်ဆိုတော့ညီမပြောချင်ပါတယ်ရှင
်ဟုတ်ကဲ့ပါမဲဝီမောင်ကျေးဇူးများကြီးတင်ပါတယ်အခုလိုချိန်ပေးဖြစ်ကြပေးတဲ့အတွက
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အမဟုတ
်အခုတကတော့ကိုအောင်တင်ဆက်မဲ့သုတဆောင်လင်အမေရိကန်တခွင့်အစီအစဉ်ကိုနားဆင်နေပါပြီ
Los Angeles View အခြေစိုက် US Without You ဘူညီပေးအဖွဲ့ဟာရွှေပြောင်းဝင်ရောက်သူတွေအတွက်အစားအစာထောက်ပံ့နေတဲ့အဖွဲ့ဖြစ်ပါတယ်။ဟိုရုံးကတော့စားသောက်ဆိုင်တွေမှာအလွတ်လွတ်ကိုင်နေကြသူတရားမဝင်နေထိုင်ကြတဲ့သူတွေဟာအခုခါမှာတော့ကတ်ယောဂါကြောင့်အလွတ်လက်မဲ့တွေဖြစ်လာပြီးအကူအညီတွေလိုအပ်နေပါတယ်။အမေရိကန်ပြည်ထောင်စုမှာတရားမဝင်ဝင်ရောက်လာသူတွေအတွက်ဟင်းသီးဟင်းရွက်ဆန်ပေါင်မုတ်အသားစားတဲ့အစားအစာတွေဟာသူတို့အတွက်မရှိမဖြစ်လိုအပ်တဲ့အာဟာရကိုဖြည့်ဆည်းပေးနေတာပါ။ဒါ့အပြင်လည်းကယောဂါကြောင့်အရင်ကတည်းပို့ပြီးတော့အခက်အခဲတွေတွေ့နေရတယ်လို့ဆိုပါရယ်။ရွှေပြောင်းအခြေချနေထိုင်သူမာစီက
No hay trabajo el Denis le dijo.
ဆိုရင်ကြောင်ရွံ့စွာနဲ့နေနေရတာပါ။ကျမအမျိုးသားလည်းအလုပ်နှစ်ခုလုံးကနေပြုတ်သွားပါတယ်။တရားမဝင်နေထိုင်သူတွေဖြစ်တာကြောင့်အစိုးရအထောက်ပံ့လည်းမရပါဘူး
။မာစီကမက္ကဆီကိုကနေပြောင်းလာတာအနည်း20ရှိပါပြီ။ဒါပေမဲ့အခုချိန်ထိတရားမဝင်နေထိုင်နေရတာက အရင်တုန်းကတော့သူဟာလမ်းဘေးဈေးဆန်လေးဖွင့်ထားပေမဲ့ကာယယောဂကြောင့်ဆိုင်ပင်လိုက်ရတာအတော်ကြပါပြီ။အခုလိုအခက်အခဲရှိနေသူတွေကိုကူညီနေသူတွေကတော့ No As Without You အဖွဲ့ပါ။ဒီအဖွဲ့ကို Los Angeles မှာအိမ်ပြင်မထွက်ရအမိတ်ပထမဆုံးအကြိမ်စတင်ထုတ်ခဲ့တဲ့အချိန်ကာလဒီ2020မတ်လလောက်မှာဖွဲ့စည်းခဲ့တာပါ။ No As Without You အဖွဲ့ပူးတဲ့တည်ထောင်သူ Damian Diaz က
We put our money together and we started helping out 10 families.
ကျွန်တော်တို့ကိုပိုင်ပတ်ဆက်ကိုစုပြီးမိသားစု10စုကိုစကူညီခဲ့ပါတယ်။အဲ့ဒီလိုစလာလိုက်တာခု17လကြာပြီးနောက်မှာတော့တပတ်ကိုမိသားစု1600ကျော်ကူညီနိုင်ခဲ့ပါတယ်
။ရွှေပြောင်းဝင်ရောက်သူတွေရဲ့ဆယ်ရာခိုင်နှုန်းကျော်ဟာစားသောက်ဆိုင်အလုပ်သမားတွေဖြစ်တယ်လို့ဖြူးသုတေသနစင်တာကဆိုပါတယ်။သူတို့ကအတော်များများဟာအခွန်ပေးဆောင်နေပေမဲ့အစိုးရအထောက်ပံ့တော့မရကြဘူးလို့ဆိုပါတယ်။နိုင်ငံရေးသုံးသပ်သူ Agnes Gaboni က
We have enough people in our country who are hurting.
ဒီတိုင်းပြည်မှာမဲပေးကြသူတွေ၊အလုပ်လက်မဲ့ဖြစ်နေတဲ့သူတွေ၊အစားအစာပြက်လက်သူတွေ၊လားစင်အသုံးစိမလောက်ကသူတွေအများကြီးပါ။ဒါကြောင့်ဒီနိုင်ငံထဲကျူးကျော်ဝင်ရောက်တဲ့သူတွေကိုအကူအညီပေးနေကြတာပါလေ။အတိတ်ပဲမရှိတာတွေရက်တင်ပါပြီ
။ American ပြည်အောင်စုမှာတရားမဝင်နေထိုင်ကြသူ17သန်းလောက်ရှိမယ်လို့ comment ထားပြီးတော့အဲ့ဒီလူတွေတဲကတော်တော်များများဟာ American တွေမလုပ်ချင်တဲ့အလုပ်တွေကိုလုပ်ကင်နေကြရတာပါ။မာစီကအခုလိုပြောရတယ
် Somos criminales No somos
ကျမတို့ကရာဇဝတ်ပြစ်မှုကျူးလွန်သူတွေလူသားသမားတွေမဟုတ်ပါဘူးအလောက်ကိုင်းလိုချင်ကြသူတွေဖြစ်ကြပြီးလုံခြုံဘေးကင်းတဲ့ဘဝမှာနေထိုင်နိုင်မှုဒီကိုရောက်လာကြတာပါ
No as without you ဖွဲ့ဟာတလကိုလူပေါင်း 9,000 လောက်အစားအစာထောက်ပံ့ပေးနေပါတယ်ခင်ဗျာ American Congress လို့ရရဲ့မြခင်မြမကာရင်ထားတဲ့အတားစီတန်စကားတွေကိုအခုအခါမှာဖယ်ရှားနေပါပြီ။ဇန်နဝါရီ6ရက်နေ့ကလွှတ်တော်ကိုဝင်ရောက်စီးနှင်းပြီးကြတဲ့ကဒီအတားစီတွေကိုကာရင်ထားခဲ့တာပါ။လွှတ်တော်ကိုအုံကြွစီးနှင်းပြီးတဲ့နောက်ပိုင်းမှာ Congress လွှတ်တော်အမတ်တွေရဲ့လုံခြုံရေးနဲ့လွှတ်တော်ကိုလာရောက်လည်ပတ်သူတွေကိုလက်ခံခွင့်ပြုပေးဖို့ဟာအသေးချာစီစစ်ဆောင်ရွက်ရမယ့်အနေအထားရောက်လာပါတယ်။ပါတီနေရာလုံးကလွှတ်တော်အမတ်တွေကတော့အခုလိုတားဆီးကာရင်ထားတာတွေဟာလူဝတ်တာထဲအပူလုံနေတာဖြစ်တယ်လို့ဆိုပါတယ်။ကုန်ကြစရိတ်လည်းများတယ်ဆိုပြီးတော့ထောက်ပြကြပေမယ့်လေဇန်နဝါရီ6ရက်လိုမျိုးထပ်ဖြစ်မလားဆိုတဲ့စိုးရိမ်ပူပန်မှုတွေကတော့ရှိနေကြပါတယ်။ဗာဂျီးနီးယားပြည်နယ်ပဲချမ်းမာနေတဲ့စတီဗင်ကပ်ဘလိုးကအခုလိုပြောပါတယ်
Well, I run by here almost every Saturday and I watched the fence go up and I've watched it come down.
ဒီနေ့ဒီနေ့မှာလာပြေးလေရှိတော့ခြံစည်းရိုးခတ်လိုက်တာရောပြန်ဖြုတ်လိုက်တာရောကိုတွေးရပါတယ်။အခုတော့အပြင်ဘက်ကအမြင်ဆိုးတဲ့အတားစီးအကာရံတွေကိုဖယ်ရှားလိုက်ပြီးဆိုတော့ခြေကရေကန်အထိသွားလို့ရပါပြီ။အခုလိုဖယ်လိုက်တာကြောင့်အလဲလာသူတွေအတွက်ပိုးအဆင်ပြေတဲ့အနေအထားဖြစ်သွားပါတယ်။
သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကကွန်ဂရက်လွှတ်တော်ကိုဇန်နဝါရီ6ရက်နေ့ကအင်အားသုံးဝင်စီးခဲ့ကြတာကြောင့်လုံခြုံရေးရဝန်နဲ့အပါအဝင်လူတချို့သေဆုံးခဲ့ပါတယ်။အဲဒီလိုလွှတ်တော်ကိုဝိုင်းကြားဖို့ကိုထရမ့်ကတိုက်တွန်းခဲ့တာပါ။သမ္မတဂျိုးဘိုင်ဒန်နဲ့သူသမ္မတကမလာဟဲရစ်တို့ရွေးကောက်ပွဲမှာအနိုင်ရခဲ့တာကိုပြည်နယ်ကိုယ်စားပြုမဲတွေနဲ့အတီးပြုပေးဖို့ကွန်ဂရက်လွှတ်တော်မှာမဲခွဲဆောင်ရွက်နေစဉ်အတွင်းအင်အားနဲ့ဝင်စီးတာကိုခံရတာပါ။အဲ့ဒီနောက်ပိုင်းကတည်းကကွန်ဂရက်လွှတ်တော်ကိုယာယီအတားအဆီးတွေနဲ့ခရင်ခဲ့တာဖြစ်ပြီးပြည်နယ်လုံခြုံရေးအရင်တက်တွေကလည်းလုံခြုံရေးဆောင်ချက်ပေးခဲ့ကြပါတယ်။အခုတော့ပုံမှန်အနေထားရောက်ဖို့ပြန်သွားနေပြီလို့ဆိုပါတယ
်။ It's a welcome sign. It restores the capital to what it's supposed to be, which is the people's house. And I think it also reflects that
People's House ဆိုတဲ့အတိုင်းလူအများကိုကိုယ်စားပြုတဲ့နေရာအဖြစ်ပြန်ရောက်သွားတာကြောင့်ဒါဟာကြိုဆိုတဲ့အသွင်ဆောင်ပါတယ်။ဇန်နဝါရီ6ရက်နေ့ကလိုမျိုးအခြေအနေကိုနိုင်နိုင်နင်းနင်းထိန်းချုပ်နိုင်မဲ့အနေအထားမျိုးပြင်ဆင်ဖို့လည်းသတိပေးလိုက်သလိုဖြစ်ပါတယ်။ဆိုတော့အားလုံးလွတ်လွတ်လပ်လပ်လာနိုင်ပြီးဘေးအန္တရာယ်ကင်းမယ်လို့မျှော်လင့်ပါတယ်
။အလုပ်တော်လူညွေးဆိုင်ရာယာယီအကြီးအကဲတီမိုသီဘလော့ချ်ကဒီကွန်ဂရက်လွှတ်တော်ပလဲကတားဆီးတွေကိုအစင်းအစင်းခွဲပြီးတော့ဖယ်ရှားသွားမှာဖြစ်တယ်လို့တနင်္လာနေ့ကပြောပါတယ်လွှတ်တော်မတ်တွေကလည်းနေ့စဉ်ရုံးလာတဲ့ရမှာခြံစည်းရိုးအမြင့်ကြီးတွေလူညုံရေးရဲကင်းတွေလက်နက်ကင်ပြည်နယ်လူညုံရေးအရန်တပ်ဖွဲ့ဝင်တွေစောင့်ကြနေကြတာကိုမြင်ကြရတာဟာစစ်ဖြစ်နေတဲ့နေရာကိုရောက်နေတယ်လို့ဖြစ်တာမို့စိတ်မသာမသာဖြစ်ရတယ်လို့ဆိုပါတယ်ကာယောဂါကာလဖြစ်တာပြင်လူညုံရေးတင်းကျပ်ထားတာကြောင့်လူလူနဲ့လွှတ်တော်မတ်တွေချာဆက်ဆံရေးကွာဟလာတာမျိုးလည်းဖြစ်တယ်လို့ဆိုရတယ်။တကယ်တော့ဒီလူမျိုးရေးတားဆီးတွေဟာလွတ်တော်ဝင်းမာတာမဟုတ်ပဲအနီးအနားကနေရာတွေအဆောက်အုံတွေအထိလည်းရရှိခဲ့တာပါ။ဒီလိုတားဆီးတွေချတာတာဟာအမေရိကန်တွေအတွက်သာမဟုတ်ပဲကမ္ဘာကြီးကိုလည်းအထင်မြင်လွဲမှားစေတယ်လို့ယူဆသူတွေလည်းရှိပါတယ်။ဗာဂျီးနီးယားပြည်နယ်လီးစ်ပတ်ကဖောနဲ့ဂျိုးကအခုလိုပြောပါတယ
်။ You know, I think the fences are just
sends the wrong message not only to the US.
I think they have to have something where you know people can enjoy the capsule.
ဖြစ်တဲ့မဖြစ်ဆိုင်ဓာရီကိုလောက်ကြတာဖြစ်ပြီးတော့အဲ့လိုလုပ်တဲ့သူတွေဟာသူတို့ဘာလုပ်တယ်ဆိုတာကိုနားလည်ပုံရတယ်လို့မထင်ပါဘူး။အခုတော့တီကောင်းတီမှာပါ။အ ਨੇ ဆုံးတော့တချို့ပေါ့လေ။နောက်တစ်ချိန်ဒီလိုထပ်မဖြစ်ဖို့သာဆူတောင်းကြရုံပေါ့လို့ပေါ့ကပြောသွားတာပါ။လုံုံရေးအတွက်ဂယူဆဲရမှာဆူပြီးမှလည်းအလေလာကြသူတွေကိုလက်ခံဖို့လူကြောင်းနဲ့ဂျိုးကပြောပါရတယ်။လုံခဲ့တဲ့သတင်းပတ်တုန်းကတော့ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်ကပြည်내လုံခြုံရေးအရန်တက်ဖို့ဝယ်2300လောက်ကိုနောက်နှစ်လကြာကွန်ဂရက်လွှတ်တော်လုံခြုံရေးယူပေးဖို့သဘောတူခွင့်ပြုခဲ့ပါတယ်။အကြမ်းဖက်စုပူမှုတွေဖြစ်ပွားလာနိုင်ခြေရှိတယ်ဆိုတဲ့အနေအထားကြောင့်ပါ။ဒါပေမဲ့လည်းလက်မဲ့သတင်းပတ်ဒီမှာဒီရည်အတွက်တွေကိုတဖြည်းဖြည်းချင်းရှော့ချသွားမယ်လို့ကွန်ဂရက်လွှတ်တော်လုံခြုံရေးဆိုင်ရာအရာရှိတွေကပြောပါတယ်။ရှီကာဂိုမြို့ကလုပ်ငန်းရှင်တဦးဖြစ်တဲ့ Christopher Rice က
Our rights can be temporarily suspended for the betterment of people.
အားလုံးကောင်းဖို့ကျွန်တော်တို့အခွင့်အရေးတချို့ယာယီရုပ်သိမ်းခံရနိုင်ပေမဲ့ဒီအခွင့်အရေးတွေပြန်ရမှာပါ။လုံခြုံရေးအတွက်အတားအဆီးတွေချထားတာပြန်ရုပ်သိမ်းတာနောက်အလဲလာသူတွေအနေနဲ့ရုံးတွေအဆောက်အုံတွေကိုလွတ်လွတ်လပ်လပ်သွားနိုင်တာဒီအစီအစဉ်တွေအားလုံးကိုကျွန်တော်သဘောကျပါတယ်။
ဇန်နဝါရီ6ရက်လွတ်တော်ကိုဝင်ရောက်စီးနင်းမှုအပြီးဒီစုပူမှုမှာပါဝင်သူရာဂဏန်းချီကိုအခုခါမှာအမေရိကန်ဆိုရကအရေးယူထားပါတယ်ခင်ဗျာ
။ကိုအောင်ရဲ့တင်ဆက်မှုအပြီးခုတစ်ခါတော့သိပ္ပံနဲ့နီးပညာအကြောင်းကိုဒေါခင်မျိုးသက်ကပြောပြမှာပါ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာသုံးခါကြုံခဲ့ရတဲ့အထက်မှာ2020အာဏာသိမ်းချိန်ဟာနှီးပညာတိုးတက်နေတဲ့ကာလဖြစ်ပါတယ်။လူငယ်အများစုဟာစစ်တပ်အာဏာသိမ်းမှုကိုအွန်လိုင်းကရတဲ့နှီးပညာတွေသုံးပြီးတီထွင်ဆန့်သက်မှုတွေနဲ့တွန်းလှန်ဖို့ကြိုးစားနေတာတွေ့ရတယ်လို့ American စစ်တပ်စီးရေးအထွေထွေရှိတဲ့ Engineer ဦးသူရအောင်ကပြောပါတယ်။
ကြည့်ရတော့ information age ဖြစ်နေတော့ information တွေကိုလွယ်လွန်းတကူရနေတော့ internet ပညာဖြက်လဲ information တွေရပြီးသား YouTube တို့ဘာတို့ကြည့်လို့ရတော့information ကများတော့တာလည်းရှိတာတော့မနော် overload တဲ့ information ဒါပေမဲ့အခုခေတ်လူငယ်တွေကတော့ filter လုပ်နိုင်ပါတယ်ဘယ်ဟိုပညာသားပါပါနဲ့ဘယ်ကောင်အရေးကြီးတယ်ဘယ်ကောင်အရေးမကြီးဘူးထုတ်နိုင်တယ်ပေါ့နော်အဲ့တော့ဟို YouTube ကနေပြီးတော့ဘယ်ဟာတွေကိုအလုပ်လုပ်တယ်ဆိုတော့သူတို့ကြည့်နိုင်တယ် YouTube ကနေပြီးတော့ဘယ်နည်းဘယ်ပုံလေးတွေကformation tactic ပေါ့နော်ဟိုဟာဖွဲ့စည်းပုံဘယ်လိုနေလိုက်ရင်ဘယ်လိုပိုကောင်းမယ်ဆိုတာတွေသူတို့လေ့လာလို့ရတယ်ကြည့်လို့ရတယ်နောက်တစ်ခုကတော့ဟို psychology ဆိုင်သလိုလိုဒါမှမဟုတ်ရင် information အမှန်ကိုရပြီးတော့ဟိုဒီပြည်သူတိုင်းရင်းသားတွေရဲ့ဘယ်လိုအတွေးခေါ်တွေရှိနေတယ်ဆိုတာတွေကချက်ချင်းဖလှယ်လို့ရတယ်ပေါ့နော် information kit ဖြစ်နေတာကိုကအဲ့ဒီအချက်လေးသုံးချက်နဲ့ပဲရှေ့ရောက်နေတယ်ပေါ့နော်ကျွန်တော်တို့ငငယ်ကျွန်တော်လည်းငယ်ပါသေးတယ် 88 တုန်းကဆိုရင်ဒါညနေလောက်မှအခုလိုမျိုး VOE သတင်းတို့ပါတို့ radio ကကြားရတော့သတင်းတွေကဟို3-5ခုလောက်နောက်ကျနေပြီအဲ့တော့ဘလို့ချက်ချင်းကို plan တွေတို့ backup plan တွေပြောင်းရမယ်ဆိုတာမသိဘူးပေါ့နော
်တည်ဆုံးသွားတဲ့လူတော်တော်များများကလည်းခေါင်းကိုတနက်ထိကြီးစံထိပြီးတော့တည်ဆုံးတာပါဆိုတော့အဲ့ခါမှာဒီကြီးစံရဲ့ idea ကိုကာဝယ်ဖို့အတွက်နော်နီးပညာရပါတော့ရှင်းပြပေးပ
ါဟုတ်ကဲ့ဒါမျိုးကလည်းကြုံတောင်းကြုံခဲ့ပေါ့နော်တီတီငိမ့်စွာတပိတ်မှောင်နေတဲ့လူတွေကိုကြည်စံနဲ့ပြစ်တယ်ဆိုတာလည်းဘယ်နဲ့တော့ example ရှာမှမသိဘူးပေါ့ဒီ cookie ကြီးကတော့ထုံးတယ်နိုင် YouTube တွေလည်းရှိနေတော့ဒီလူငယ်လေးတွေကိုပြောချင်တာမှန်ကန်တဲ့ information ကိုရှာလို့ရပါတယ်မှန်ကန်တဲ့ information ဆိုတာအဲ့မှာလက်တွေ့တွေ့နေရတာပဲအဲနောက်ဟို mechanical engineer background တယောက်နေသူ material မှာဟိုဒီတန်တဲ့ပစ္စည်းမှာပေါ့နော်ဟို brittle နဲ့ductile ဆိုပြီးနှစ်ခုရှိတယ်တစ်ခု ductile ဆိုတဲ့သဘောကတော့အပူပေးလိုက်ရင်ပျော့တဲ့တန်တယ်လို့ဟာမျိုးပေါ့နော်နောက်တစ်ခုကတော့ဟိုမွားတယ်ပေါ့ချက်ချင်းအုပ်ကျွလိုမျိုးကျိုးသွားတဲ့ဟာမျိုးပေါ့အဲ့လိုနှစ်ခုရှိတဲ့အခါမှာ ductile to ductile ပေါ့ metal to metal ကပေါက်နိုင်တယ်အဲ့မှာဗမာပြည်မှာဆိုတပုံနဲ့တပုံတွေ့တယ်ဟိုအိုးလေးကိုခေါင်းမိုးပေါ်တင်လို့တို့အဲ့ဒီချို့ချို့အိုးလေးတွေရင်ပတ်မှာထဲလို့တို့ဆိုအဲ့ဒါတွေကတကယ်တော့စိတ်မဖြစ်ဘူးမယူကြည့်မှာကြည့်ကြည့်လိုက်ရင်ဒီမှာအရန်ကိုမာတဲ့ cast iron ရှိတဲ့တန်ကြီးပေါ့နော်ဒီမှာ texas ကလူတွေအသားတွေပါတယ်กินတဲ့တန်ပြားကြီးအဲ့တန်ပြားကြီးတောင်ရိုးရိုးတနက်သေးသေးလေးနဲ့ပြက်လိုက်တာပဲကြီးစံသေးသေးလေးနဲ့ပောက်တော့သွားတာပဲအဲ့တော့တန်တူတန်ကပောက်ဖို့များတယ်ဟုတ်နော်အဲ့တော့ အဲ့တော့ science နဲ့ပြောမယ်ဆိုရင်တော့အဲ့ ductile to ductile လို့တာတိတ်ပြီးတော့မကောင်းဘူးအဲ့တော့ဘာဘလို့အောင်မြင်မှုတွေသိရတယ်လဲဆိုရင်အဲ့လိုပဲ YouTube မှာပဲလေ့လာရတာပဲဒီမှာတော့ဟိုကြံ့မြင့်ခင်းတဲ့အုတ်ကျွတ်လိုမျိုးပေါ့နော်အဲ့ဒါလေးတွေကိုဖြတ်သုံးလေးခုဖြတ်ဖြတ်ပြီးတော့ပတ်ပြီးတော့ဒီစနက်နဲ့ပြည့်ကြည့်တဲ့အခါမှာဟိုကြည်တော့ကြည်သွားတယ်ဒါပေမဲ့ကြည်စံအထဲထဲမရောက်ဘူးပေါ့နော်အဲ့တော့ဟိုဒီမှာတော့ဈေးချူချူအကောင်းဆုံးနဲ့လုတ်တဲ့ဟိုပါပေါ့ကျန်းကင်းအပြားလေးတွေကိုဆက်ပြီးလုတ်တဲ့ဟာမျိုးပေါ့နော
်တကယ်တော့ကြည်စံအတွက်အကာအကွယ်ပေးနိုင်ဖို့တိုက်တင်းမြန်ပြားတွေကိုသုံးနေရှိပါတယ်ထူတဲ့လေးလံတလို့ဈေးလဲကြီးတဲ့အတွက်တာမန်လူတွေမသုံးနိုင်ပါဘူး
ဟိုတကယ်တော့စစ်တက်သေးတွေဒီဘက်ကစစ်တက်သေးတွေဘာလို့မှသုံးတာဆိုရင်တော့တလောက်လောက်တလက်မလောက်ရှိတဲ့တိုက်တေးနီယံပြားကြီးပေါ့နော်အရန်စီကြီးတာပေါ့အဲ့လိုမျိုးကြီးတွေရှိရနောက်ကထဲသွားရင်ရိုးရိုးလူလဲသွားလို့မရပါဘူး train လုပ်ထားတဲ့စစ်သားပဲနိုင်ပေါင်းများစွာလမ်းလျှောက်လာဆိုတော့ဒီကိစ္စဟိုပမာပြည်သူတွေရဲ့အဲ့ဒါနဲ့မဆိုင်ဘူးပေါ့နော်ဈေးလဲကြီးတယ်အဲ့တော့အဲ့ဒီအတွက်ကိုနားလဲရမှာအုတ်ကျွလို့ဟာမျိုးကဒီ YouTube တွေဘာလို့မှတက်တည်ပြထားတယ်ပေါ့နော်ဒီမှာခံနိုင်ရှိချောင်းအဲ့ဒါတော့ဟိုပါ information age မှာဒါလက်တွေ့တိနိုင်နေဟာပေါ့
internet လူမှုကွန်ရက်တွေပေါ်မှာတော့လူငယ်တွေဟာဥကောင်းကိုကြည်စံမထိအောင်ဟင်းချက်တဲ့ဒေဝနဲ့အုပ်ဆောင်ပြီးကာဝယ်နေတာတွေ့ရတယ်လို့တချို့ကလည်းစက်ဘင်းချင်းရိုးကိုခွေပြီးခေါင်းဆောင်အုပ်ထုပ်ကိုဖန်တီးကြပါတယ
်နောက်ပမာရင်မှာလည်းချို့ဓာတ်ပုံလေးပါတယ်ဟိုစက်ဘင်းကိုချင်းရိုးလေးတက်ထားတဲ့ဘာညာပေါ့နော်ခေါင်းကိုဘာညာအားလုံးကတော့ရင်ဘက်ကာရာပြောနေတာပေါ့နည်းနည်းလေးထပ်ပြီးတော့ advance ဖြစ်အောင်လုပ်လိုက်မယ်ဆိုရင်တခြားနည်းတွေလည်းရှိပါတယ်ဟိုမာတဲ့ဟာကိုပဲနည်းနည်းလေးပြော့အောင်လုပ်ပြီးခေါင်းကိုကာတဲ့ပုံစံမျိုးပေါ့နော်ဒါကတော့ကိုကာခွဲတဲ့နည်းတွေကဟို science အဖြစ်နိုင်ဆုံးဟုတ်ပေါ့အ
ဲ့တော့တော့ဒန်အိုးတွေပါလေခေါင်းရွက်ထားတာတို့ရင်ဘက်ကာရာတို့ကစိတ်မချဘူးပေါ့နော
်ဒီလိုမျိုးပြထားတာပဲလေဘာလို့ဆိုတန်တူတန်ပေါက်တာပဲဟိုတိုက်တေးနီယံလိုမက်ဒယ်မျိုးမှာတလက်မလောက်ထူတဲ့ဟာမျိုးမှာခံနိုင်ရှိတာဟုတ်သူရဲ့ science ကဒီလိုရှိတာပေါ့
အဲ့တော့အုတ်ကျွလိုမျိုးအုတ်ကျွအပြားလေးလိုမျိုးကို
ခတ်ပြီးတော့အ
ဲ့လိုသုံးလေးတက်ထပ်ပြီးတော့ကာဖို့ပေါ့နော
်ဒါကြောင့်ဟိုကျွန်တော်တို့911စဖြစ်တုန်းက scientist တွေကဟိုလေယာဉ်ကြီးကိုအုတ်နေအောင်ပြန်ပြတယ်ဟိုအုတ်နေအောင်ဟိုဘက်ပေါက်မသွားပဲနဲ့လေယာဉ်ကြီးကလုံးဝဟိုမက်တရီကပျော့ပြီးဝင်သွားတာမျိုးပေါ့နော်ဒါ science နဲ့တွက်ပြထားတာအဲ့ဒီကတော့လွန်ခဲ့တဲ့15နှစ်အနည်း20လောက်တုန်းကတော့အဲ့ဒီနာမည်ကြီးတဲ့ဗီဒီယိုတစ်ခုပေါ့အ
ဲဒီ911မှာတူလေမြန်တိုက်ကိုဝင်တိုက်တဲ့ပုံစံဥပမာပြရတာ
ဟုတ်တယ်ဟုတ်တယ်အမှဒုတိယတာဝါတိုက်တော့ဟိုဘက်ကတော့တိတ်မထွက်ဘူးတိုက်လေရင်ကြီးပဲမြုံသွားတဲ့ပုံစံမျိုးပေါ့နော်မက်တော်ကဒီအုပ်ကိုမခံနိုင်ကြောင်းပေါ့ information kit ဖြစ်လာတော့ information kit ဖြစ်လာ information တွေက readily available ဖြစ်လာတော့အမှားကိုချက်ချင်းပြင်နိုင်တာမျိုးဖြစ်ပြီးတော့ပဲ the right information နဲ့ဘလို့ဟိုပါပေါ့နော်ဒီကိုယ့်ရဲ့ area နည်းနည်းလေးမှာကိုယ့်ခန္ဓာကိုယ်ပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ကာနိုင်တဲ့ဟိုစီစံကဘလို့တိုးတယ် the basic science ပေါ့နော်ဒီလိုရှိတာပေါ့
ဥသူရအောင်ရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်သက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
ဒီဘက်နဲ့ဤပညာကဏ္ဍကိုဒေါခင်မြွတ်သက်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ရဲ့အထုတ်လင်းတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်တွေကိုရေဒီယိုကနေနားဆင်လို့ရတဲ့ဆိုရင်မနေ့၈နိုင်ရနေ9နိုင်တကြိမ်မှာလဲလိုင်းဒိုမီတာ20 25 32တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင
်ဒီနှစ်နိုင်ငံတကာအမျိုးသမီးတပ်တည်ရှင်စုချင်းမြင့်ခံသူ22ဦးရှိခဲ့ပြီးဒီအထက်9ယောက်ကတော့အာဖဂန်နစ္စတန်နိုင်ငံမှာပြစ်မှတ်ထားတပ်ဖြတ်ခံရသူတွေဖြစ်ပါတယ်ငြိမ်းချမ်းရေးတရားမျှတမှုလူအခွင့်အရေးနဲ့ကြားမဒန်းသူညီမျှရေးအတွက်ထူးခြားပြောင်မြောက်တဲ့စွမ်းရည်နဲ့ဥဆောင်မှုကိုပြသခဲ့ကြတဲ့ကဘာတဝမ်းအမျိုးသမီးတွေကိုနိုင်ငံသားရေးဌာနနိုင်ငံတကာအမျိုးသမီးတပ်တည်ရှင်စုချီးမြှင့်လာခဲ့တာ15နှစ်ရှိနေပါပြီလို့အမေရိကန်သမ္မတကတော့ဂျိလ်ဘိုင်ဒန်ကိုယ်တိုင်တက်ရောက်ခဲ့တဲ့စုချီးမြှင့်ပွဲအခမ်းအနားမှာနိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောကြားခဲ့တာဖြစ်ပါတယ်။စုချီးမြှင့်ခံရသူတဦးဖြစ်တဲ့ဘယ်လာရုစ်နိုင်ငံကမာရီယာကလက်စနီကာဗာဟာ26နှစ်ကြာအလက်ဇန်ဒါလူကာရှန်ကာရဲ့ အုပ်ချုပ်မှုကိုမိတ်ဆွေတွေနဲ့အတူလက်တွဲပြီးသမိုင်းတွင်လောက်အောင်စိန်ခေါ်ခဲ့သူဖြစ်သလိုအငင်းပွားစရာတွေကြုံခဲ့ရတဲ့ရွေးကောက်ပွဲနောက်ပိုင်းတတ္တိရှိရှိအကျဉ်းကျခံခဲ့သူလည်းဖြစ်ပါတယ်မြန်မာနိုင်ငံကလူငယ်ခေါင်းဆောင်မတ်ဖြူဖြူအောင်ကတော့မတူကွဲပြားတဲ့တိုင်းရင်းသားတွေဘာသာရေးအုပ်စုတွေကလူငယ်တွေအကြားငြိမ်းချမ်းရေးနဲ့တည်မြဲရေးတည်ဆောက်နိုင်ဖို့ရည်ရွယ်တဲ့ Wings Institute ကိုတည်ထောင်ထားပါတယ်ကင်မရွန်နိုင်ငံက Maximilian Ngo MB ဟာဆိုရင်လေလူအခွင့်အရေးမြင့်တင်ဖို့ကြိုးပမ်းခဲ့သူဖြစ်သလိုတိုင်းပြည်မှာကြုံနေရတဲ့ပြည်တွင်းစစ်အတွက်ငြိမ်းချမ်းတဲ့အဖြေရှာနိုင်ဖို့မကြာခဏသူ့လုံခြုံရေးကိုတောင်းစတဲ့ပြီးလူမှုအတိုင်းဝန်ကြားပွင့်ပွင့်လင်းလင်းပြောဆိုသူတယောက်ပါတရုတ်နိုင်ငံကအထင်ရှားဆုံးလူအခွင့်အရေးရှိနေတဲ့အတူဖြစ်တဲ့ Wang Yu ကတော့တက်ကြွလှုပ်ရှားသူတွေဘက်ကကာကွယ်ရင်းဖမ်းဆီးထောင်ချခံခဲ့ရပါတယ်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဂျူလီယန်လူဆန်ဂေးဟာလိန်ကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုတိုက်ဖျက်ရမှာဥဆောင်သူအမျိုးသမီးရေးလှုပ်ရှားသူတူဖြစ်ပါတယ်။ဆုရှင်နေထဲမှာကိုလံဘီယာနိုင်ငံကမေယာလစ်အန်ဂရီတာ၊ဂွာတီမာလာနိုင်ငံကဂျတ်ချ်အရီကာအိုင်ဖန်၊အီရန်ကရှိုရာဘေယတ်၊နီပေါ်ကမွစကန်ကာတွန်၊ဆိုမာလီယာနိုင်ငံကဇဟာရာမမက်အမက်၊စပိန်နိုင်ငံကစစ်စတာအလီရှာဗကတ်စ်မိုရို၊သီရီလင်္ကာနိုင်ငံကရနီသာဂါရနာရာဂျာတူရကီကခေနန်ဂူလူနဲ့ဗင်နီဇွဲလားနိုင်ငံကအန်နာရိုဇာရီယိုကွန်ထရီရပ်ဆိုလည်းပါဝင်ကြပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေဟာမကြာခဏဆိုသလိုလူအခွင့်အရေးကြိုးဖောက်မှုခံရမဲ့အန်ဒီယန်နဲ့အဓိကရင်ဆိုင်ရလေရှိတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောပါတယ်
။ That's why the equal rights and dignity of women and girls is a foreign policy priority for the United States.
ဒါကြောင့်လည်းအမျိုးသမီးနဲ့မိန်းကလေးတွေအတွက်တန်းတူအခွင့်အရေးနဲ့ဂုဏ်သိက္ခာဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးမူဝါဒမှာဦးစားပေးကိစ္စတစ်ခုဖြစ်ပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေအခွင့်အရေးကိုခေါင်းထဲမှာထားပြီးကျွန်တော်တို့ရဲ့နိုင်ငံသားရေးမူဝါဒကိုပုံစံချတဲ့အခါကျွန်တော်တို့ရဲ့မူဝါဒဟာပုံမထိရောက်ပြီးတစ်ဖက်သားကိုစာနာမှုနဲ့အတူလူတွေရဲ့ဘဝတွေကမတူညီမှုတွေဟာလည်းပိုပြီးတော့ရေရှည်တည်မြဲလာနိုင်ပါတယ်လို့ဝန်ကြီးဘလင်ကန်ကပြောခဲ့တာပါ။နိုင်ငံတကာအမျိုးသမီးတတ်တည်ရှင်စုချင်းမြက်ခံရသူတွေကိုအမှားစကားပြောရမှာလဲဆုရှင်အမျိုးသမီးတွေကြောင့်ကဘာကြီးမှာပုံမမျှတမှုတည်ငြိမ်မှုငြိမ်းချမ်းမှုနဲ့လွတ်လပ်ခွင့်တွေပုံမရရှိလာပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဒီလိုလူတွေရဲ့ပံ့ပိုးမှုတွေအတွက်လဲဂုဏ်ယူပါတယ်လို့ထည့်သွင်းပြောဆိုသွားခဲ့ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အာဘုံမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့တရင်အချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပ
ါမြန်မာနိုင်ငံမှာဒီကနေ့မတ်လ29ရက်နေ့မှာကြာရောက်တဲ့တက်မတော်နေ့မှာစစ်တပ်အနေနဲ့မူလတာဝန်ဖြစ်တဲ့ပြည်သူလူထုကိုစောင့်ရှောက်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်တစ်ချိန်ကမြန်မာလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့အထိတ်မှတ်နေမှာမြန်မာစစ်တပ်ကအကြမ်းဖက်နှိမ်နင်းမှုတွေကျူးလွန်နေတဲ့အပေါ်အထူးစိတ်ပြတ်မိကြောင်းနဲ့ပြည်သူလူထုကိုအကာအကွယ်ပေးဖို့အတွက်အထူးကိုယ်စားလှယ်ခရစ်စတင်းရှက်နာဘဂနာကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါမြန်မာစစ်တပ်ဘက်ကတော့စနေနေ့ကြာရောက်မဲ့တက်မတော်နေ့အတွက်ဆန့်ကျင်ဆန္ဒပြမှုတွေမလုပ်ဖို့သတိပေးချက်တွေကိုတောက်ကြနေမှာပဲထုတ်ပြန်ကြေညာနေပါတယ်တော်လှန်ရေးနေလို့အရင်ကတုံ့နှုံခေါ်ဆိုခဲ့တဲ့တက်မတော်နေ့မှာစစ်တပ်ကစီးရဲပြပွဲတွေလုပ်ဖို့ရှိနေချိန်မှာပဲပြည်တွင်းတက်ကြွလှုပ်ရှားသူတွေကတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆန့်ကျင်ဆန္ဒပြဖို့လဲပြင်ဆင်နေကြပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့စေယုံစည်းကမ်းတွေအတိုက်ခိုက်ခံနေရတာအတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်မြန်မာနိုင်ငံမှာအရတားဆွာကိုဖယ်ရှားပြီးအနာရယူထားတဲ့မြန်မာစစ်တပ်ပေါ်မှာအကြမ်းဖက်ဆန့်ကျင်နေကြတဲ့ CDM လှုပ်ရှားမှုကိုငင်းကြဲနိုဘယ်ဆုချီးမြှင့်ဖို့အတွက်အမြင့်ဆုံးတင်သွင်းထားပါတယ်။နော်ဝေးနိုင်ငံအော့စလိုတက္ကသိုလ်ကပမောက္ခ6ဦးက2022ခုနှစ်နိုဘယ်ငင်းကြဲဆုအတွက် CDM လှုပ်ရှားမှုကိုပေးအပ်ဖို့နိုဘယ်ဆုရွေးချယ်ရေးကော်မတီကိုနာမည်ဆင်းတင်သွင်းခဲ့တာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။ဒီကနေ့မနေ့တော့အစီအစဉ်ထုတ်လို့ရေးမှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်လှွင့်အင်ဂျင်နီယာကတော့ဖက်ထရစ်ဒေယာဖြစ်ပါတယ်။စနေနေ့မနေ့ဖက် VOA အစီအစဉ်တွေကိုလိုင်းလိုမီတာ3040 48တို့ကနေတင်ဆက်ခဲ့တာပါ။သရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အမျိုးမျိုးကင်းဝေးပြီးလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေခင်ဗျာ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်တို့အစီအစဉ်တွေကိုမနေ့ 9နာရီကနေ10နာရီကနေ9နာရီထိနောက်တစ်ကြိမ်ထုတ်လွှင့်သွားမှာဖြစ်ပါတယ်ကျွန်တော်ညဝင်းအောင်ပါThis program has